သူများဒီလိုဒီတတိပဌာန်၄ပါးနဲ့ပတ်သက်ပြီးတော့ပေါ်လာတာဒီလိုတက်နိုင်ကိုလိုက်ပြီးတော့လုပ်တာအဲ့တော့ခုဒီလိုမေးတယ်ဗျာ
မေးပ
ါဒီလိုလိုငယ်တော့သာဥဒ္ဓေဖတ်တာများတော့သစ္စာပြန်၄ပါးဖတ်ခိုင်းတော့တော့ဘုရားကနားလေလို့ထင်ခဲ့ဘူးတဲ့အဲ့ဆက်လာပြီးတော့မေ့သွားတယ်အဲ့ဒါကိုတည်တော့ဖြစ်ခဲ့ဘူးဒီတက်တက်တာမှာခုဒီတက်တဲ့အချိန်တခါတို့ဘုန်းကြီးပါတရားပြန်လာတယ်ဆိုတော့ပြီးတော့ဖတ်ပြီးတော့ဒီလိုရဲ့ညာတိုင်းထွန်တဲ့သဘောပေါက်ပါချင်းဆိုတော့ဒီလိုတော့ခုဓမ္မစစ်သားတို့တတလက္ခဏာတို့ကိုဟောနေတာနားထောင်ဖတ်တာပါဆိုတော့ဒီလိုကြည့်တင်တာအတိပ္ပတ္ထနဲ့ခုန
ဒီခေါ်တယ်ဆက်တော့ဓမ္မစကြာတော့ဘာလို့ ਆ လဲဒီတရားတော်ကြီးနဲ့ဒီခေါ်တက်တက်တော့ဘုရားကဘာဝရှိရကူညာဟောထားတာပဲဟောဖို့ပြောဖို့လားတမျိုးထူးတာတရားထုတ်တဲ့ကောင်ဒီဓမ္မကြီးကောင်းလာလို့ရှိရင်ဒီခန္ဓာကိုယ်မှာဖြစ်နေတာကိုသူကဆင်းဆင်းလင်းလင်းသူပြကြနေတာသာမာကင်ပထမအဆင့်မှာတော့ဒီလိုမျိုးကြတယ်မဟုတ်ဘူးတော့ကွာသုံးတရားဆိုင်ခဲဆိုပြီးပြည့်ညတ်တယ်ညာဘက်ကအာရုံပြုတာပုဂ္ဂိုလ်တရားအာရုံပြုတယ်သုံးတရားဆိုင်ခဲပြည့်ညတ်တယ်အာရုံပြုတယ်ဆိုညာဘက်ဖြစ်ပြီးတော့ပြည့်ညတ်တဲ့ဆိုကြတာတကယ်မြင်ရကြားတာသိရတာတွေတော့တကယ်တော့ပရမတ်တွေတို့တော့ဒီပရမတ်တကယ်အရှိသတ္တဘာဝကိုပြည့်ညတ်ဖြစ်နေပြောင်းယူပြီးတော့အတိတ်တွေကောက်တာအဲ့လိုမပြောင်းယူနေတယ်အတိတ်တွေကောက်လို့မရဘူးသမတ်ကတိတိကျကျဘာမှတိတ်တိတ်ကျကျသူ့ရဲ့သဘောလက္ခဏာများလို့ရှိတယ်။ဒီမှာကောင်းနေသေးတယ်ပါဆိုတော့မဟုတ်ဘူး။အဲ့တော့သာမာအချင်းတလူစိတ်ကြီးနဲ့အတူနဲ့လက်ခံထားတဲ့သဘောတွေကတရားထုတ်တဲ့ကံပါ။ဒီအသေးလေးကိုရှိတော့တဲ့ကံပါ။ကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်သဘောနဲ့ဘောတိတ်တိတ်ကျတဲ့ကံပါ။ပုဂ္ဂိုလ်တရားပြောသဘောမပေါ်လာဘူး။ဥပမာဓာတ်ဘက်ကကြည့်မရှိဘူး။ဥမှုအင်းလှူရှာမှုပြောခြင်းမှာရတဲ့သဘောထောက်ခံခြင်းတွန့်ခံခြင်းတွေသဘောဒီသဘောတွေဟာသမာဓိရှိနေတဲ့သူကငါလို့အတိတ်ကောက်ဥမာလက်လှုပ်တဲ့သူကငါလက်ကိုလှုပ်တယ်ငါရဲ့လက်ရဲ့နှုတ်ဆုံးပါနေတယ်ငါဆိုတာငါဆိုတဲ့ပုဂ္ဂိုလ်ကပြင်းရတယ်နော်လက်ဆိုရလည်းပဲဒီပုံကရံကြီးကိုဆွဲပြီးတော့ခေါ်ထားတဲ့ပုံကရံပြင်းရတယ်ဆိုတော့ဒီတရားထုတ်တဲ့ဒီသမားကြီးကိုကျက်လာတဲ့သူကတရားထိုင်တုန်းမှာလက်လှုပ်ခြင်းတွေသူရဲ့စိတ်ကလေးဖြစ်တယ်ဒီစိတ်ကလေးကိုဒီကြားလေးနေလို့ရတယ်ဒီစိတ်ကလေးကိုဒီကြားလေးကိုနေလို့ရတယ်အရင်တော့မရှိသေးတဲ့စိတ်အခုမှဖြစ်ပေါ်လာတဲ့လှုပ်ရှင်တဲ့ကိုယ်ကျင်တဲ့စန္ဒအဲ့ဒါကိုပြည့်ပြည့်စုံစုံနေလို့ရတယ်ဒါကိုမမြင်လို့ရှိရင်ဘယ်လိုထင်လဲတကယ်ငါလက်ကိုလှုပ်ရှင်နေလို့ဘယ်လိုမြင်တော့အဲ့လိုမဟုတ်ပဲနဲ့ဒီလက်မှာတစ်ခုခုအကြောင်းရှိလို့ပေါ့လေရတာပြည့်ပြည့်နာတာပြည့်ပြည့်ညောင်းတာပြည့်ပြည့်ရှိလို့သူ့ကိုအနေထားပြင်လို့ရှိရင်ပထမဒီရတာတို့နာတာတို့ညောင်းတာတို့ဟာကြားတယ်လို့ဒါကိုသိတယ်သိနေရမယ်ဒီသိနေတဲ့စိတ်ကလည်းပဲငါမဟုတ်ပုဂ္ဂိုလ်တော်မဟုတ်တာသိတယ်ညောင်းတာနာတာရတာလည်းပဲငါမဟုတ်ဘူးပုဂ္ဂိုလ်တော်မဟုတ်တာသိလို့သိနေရတယ်လှုပ်ရှင်နေတဲ့သူစိတ်တွေဖြစ်လာအဲ့ဒီလှုပ်ရှင်တာလေးကိုသိလို့ဖြစ်ရမယ်ကိုယ်တိုင်လှုပ်ရှင်ရင်အဲ့ဒါသိလိမ့်မယ်အဲ့ဒီလှုပ်ရှင်တဲ့စိတ်ကလေးဖြစ်လာတာကိုသိချာသိလိုက်တဲ့ကံမှာသိတဲ့စိတ်ကဒီလှုပ်ရှင်တဲ့စိတ်လေးပြတ်သွားတာလေးကိုမြင်လိုက်တယ်ဆိုတော့ဒီကောင်းရင်မြင်တယ်။မြင်တဲ့ခါမှာအဲဒီကိုယ်ကျင်တဲ့စိတ်လှုပ်ကျင်တဲ့စိတ်မြင်ရရှိကျင်တဲ့စိတ်တွေကပြတ်သွားပြီးတော့နောက်ထပ်ဒီစိတ်အစ်စ်ပေါ်မလာဘူး။ပြတ်သွားပြီးတော့သိတဲ့စိတ်ကလေးပဲတိုင်းနဲ့ရှိလို့ရှိတယ်။ဆက်ပြီးတော့လှုပ်ပြီးရှိပြီ။ဒီတည်းမသိတော့နေတာ။တော်ကြိမ်ခဏနေညောင်းလာနာတာဒုမို့ရတာစိုက်တာကိုသိပြီးတော့ကျောင်းနဲ့လှုပ်ကျင်တဲ့စိတ်တွေကဖြစ်လာတယ်။အဲ့ဒါလည်းဘယ်လိုလဲပေါ်လာတော့မှချက်ချင်းနဲ့ပြလိုက်တယ်။အဲ့ဒီလိုအားတော့နေတိတိကျကျတော့ကြောက်သွားတာ။ဆိုဖြစ်တဲ့ကရုပ်တဘောနံဘောဒီအားလုံးဟာဖြစ်ချင်းပြချင်းအတမ်းများ။တမန်ရှင်ကြီးမှာတော့ဒီဖြစ်တာပြတာဒီအများကြီးကိုစုပေါင်းပြီးတော့လည်းတစ်ခုအနေနဲ့မြင်တယ်။ဒါဒီကောင်းလာတဲ့ခါကျတော့အများကြီးစုပေါင်းမှာတစ်ခုနဲ့မမြင်တော့ဘူးနော်။တစ်ခုချင်းတစ်ခုချင်းမြင်လာတယ်။အဲ့လိုမြင်ရတဲ့ကမ္ဘာစိတ်တစ်ခုဖြစ်တိုင်းအဲ့စိတ်တစ်ခုကိုတီးလိုက်ရင်ဒီပြက်သွားတော့လည်းပြီးတော့ကျန်ရတဲ့စိတ်ကတိရစိတ်ပဲကျန်တယ်ပြိလေးပဲပြီးပြီးကျန်နေတယ်တခြားပြီးစရာတစ်ခုခုရင်လည်းပဲပြီးတော့နေတတ်တယ်ဒီမို့ဒီပြီးတဲ့စိတ်ကိုပဲပြန်ပြီးတော့နေတတ်တယ် အဲ့လိုကမှနေရာရှိတဲ့ကိစ္စကိုမလုပ်ကြည့်ဘူးအဲ့လိုတတိနဲ့ကြီးကြီးကြီးကြီးနေလို့ရှိရင်လှုပ်ရှားခြင်းနဲ့စိတ်ဖြစ်တာနဲ့တူတယ်နော်အဲ့ဒီလှုပ်ရှားခြင်းနဲ့စိတ်ပိုင်းပဲဆိုတော့နော်အဲ့ဒီအချိန်မှာအပေါ်ရာအချင်းကြီးနေစိတ်မလှုပ်ရှားသေးဘူးနဲ့အပြင်မှာဓာတ်တွေအပြောင်းလဲကိုတွေ့တယ်လည်းရိုးရိုးပြောရမယ်ဆိုရင်ဟိုနည်းနည်းပုံပြချင်းပြောရမစင်တော့ဒီလှုပ်ရှားခြင်းနဲ့စိတ်ကြောင့်ဒီခေတ်က nerve တွေနဲ့ muscle တွေကအချင်းကြီးပြောင်းသွားတယ်ဒီခေတ်မှာဒီစိတ်ခိုင်းတဲ့အမိန့်ပေးတဲ့ဆိုတော့ signal တွေရောက်လာတယ်နောက်ကျမှ motor neuron တွေထဲမှာသူကအစင်နဲ့ activate လုပ်လိုက်ပြီဆိုတော့အင်းဒီစကားလုံးကိုသုံးနေရမှာပေါ့နော် muscle တွေကိုသူကအစင်နဲ့ပြည်ပြဲတဲ့ပုံမျိုးဖြစ်သွားတယ်နောက်ထပ်အဲ့ဒီစိတ်တွေအများကြီးဖြစ်တဲ့ခါကျမှလည်းသူကလှုပ်ပွေရဆုံးဖြတ်တယ်ဆိုတာဖြစ်လာတယ်ဒါရီကအခုလိုပြောရင်တော့ဒါအစုပ်ကူးတက်တက်ဖြစ်နေတယ်လို့ထင်ရတယ်နော်တကယ်တည်းဒီမှာဒီကောင်းနေကြည့်တဲ့ကံမှာဒီဝေဒနာတွေလာနေတာသိတယ်နေရာပြင်လိုက်ရင်တက်တာနဲ့ဆိုတာကိုသိတယ်ပြင်ရင်လည်းစိတ်ကြီးဖြစ်လာတယ်ဒါကိုသိတယ်သိလိုက်တဲ့ကံမှာနောက်ထပ်သိပြီးတော့ပြည့်သွားပြီးတော့နောက်ထပ်မဖြစ်ဖြစ်လာတဲ့ကံမှာမရွှေ့သေးဘူးအာရုံကြည့်တဲ့ကံမှာတော့ညောင်းတာနာတာကြိုက်တာစသည်ဖြင့်ဒီဝေဒနာကတော့ရှိနေသေးတယ်ဒါနဲ့ပြင်မယ်ဆိုတဲ့ဆန္ဒမပေါ်လာဘူးညောင်းတာနာတာကိုသိပြီးတော့ဒီတိုင်းမင်းတော့နိုင်ငံလားနာတာတခြားပြည်ရတခြားသူ့ဘာမှလုပ်ကျင်စိတ်ပေါ်မလာအဲ့လိုမလို့ရတယ်အဲ့လိုနဲ့ဒီတော်တော်ကြီးကိုညောင်းတာနာတာရတာစက်ကြရပြင်ဝေဒနာပြင်းထန်တဲ့ခါမှာသူ့နေရာရှိနေတဲ့စိတ်ကလည်းတချီအားပူကောင်းတာနောက်ဆုံးမှကျတော့ဒါပြင်မှပဲဖြစ်တော့မယ်ဆိုတော့ပြင်မယ်လို့သူသုံးဖြတ်တဲ့နေနဲ့ဒါရီအကုန်လုံးကရှင်းနေတယ်ဗျာဒီခါကျင်တည်ခံစားမှုတမျိုးပြောင်းသွားတယ်ဟုတ်ကဲ့အသက်ဝင်လာတဲ့ဘောမျိုးပေါ့ထုတ်ရှားလာတဲ့အသက်ဝင်လာပြီးမှတော့အားယူရတဲ့သဘောလေးကိုသိရတယ်ဒီလိုအားယူရလို့လည်းပဲပြန်တွန်းလို့ဘဟုတလည်းဖြစ်ပြီးတင်မှာပေါ့လေကြုံနာပြုံးလို့လည်းဖြစ်နေတယ်ပြောပြရင်အဲ့လိုအားယူလိုက်တာကိုတတိထားကြည့်လို့ဒီဟာကအားလုံးကတင်းလာဒီတင်းလာဗနေရာတိအောင်တင်းလဲဆိုတော့ဒီတစ်ချောင်းလုံးဒီလိုလက်ကနေတင်းလာဆိုရင်လည်းနောက်ဆုံးကျတော့ဘောင်းနဲ့ဖြောင်းတင်းတယ်အဲ့တော့ခန္ဓာကိုယ်မှာဘယ်အစိတ်ပိုင်းလေးတစ်ခုပဲဖြစ်ဖြစ်နည်းနည်းလေးရှိဖို့ရင်းခန္ဓာကိုယ်တစ်ခုလုံးအချင်းချင်းပြောင်းသွားတယ်ဒီကရီထားခြင်းတည်တယ်ရှိမယ်ဆိုတဲ့ခါမှာဘယ်နေရာနေစလိုက်တယ်စိတ်ကနေစတာစိတ်ကနေစတော့တကူလုံးအချင်းချင်းပြောင်းသွားတယ်အဲ့ဒီအချင်းချင်းတင်းတင်းမွေ့မွေ့လေးပြောင်းသွားတာကောင်းကောင်းတည်ရတယ်အချင်းမှနေရာရှိလိုက်တယ်ဆိုတော့အဲ့တော့အဲ့လိုဓာတ်သဘာဝတွေဒီလိုမျိုးဖြစ်ဖြစ်ပြောင်းသွားနေတာကိုသိတာသိနေတဲ့ခါမှာဒါတွေကသူ့ဘောသူ့ဆောင်မှုအကြောင်းကျိုးကြီးဖြစ်နေပါလားဆိုလဲအင်မတန်ရှင်းတယ်ညာလုံးပုဂ္ဂိုလ်တော်လို့မမြင်တော့အနတ္တဆိုတဲ့ဘောကိုသူချရှင်းရှင်းလေးမြင်ရတယ်စိတ်နဲ့ယုံနဲ့အကြောင်းကျိုးဆက်ဆက်တော့ဖြစ်ပြနေတယ်ဆိုတော့လည်းလုံးဝမစဉ်းစားဘဲနဲ့သိတယ်မစဉ်းစားဘဲနဲ့သိရနော်စဉ်းစားတော့သိရင်ဒီခုနော်မစဉ်းစားဘဲနဲ့သိမှဝိပဿနာအဲ့တော့ပုဂ္ဂိုလ်တော်မဟုတ်မှလည်းသိတယ်အင်မတန်ပြင်းညာနဲ့လုံးနဲ့ဖြစ်ပြကြောင်းလဲသွားနေတယ်ဆိုတာကိုလည်းသိတယ်အဲ့တော့တတိသမารီအားကောင်းတဲ့လူဟာတာမန်လူများမသိနိုင်တဲ့အင်မတန်ပြင်းညာဖြစ်ပြကြောင်းလဲတာကိုသိဒီလိုမနဲ့ပဲအမေကတိတ်တခွေတစ်ဆင့်ဆင့်လက်ဆင့်ကားလာတာကိုရောက်လာတယ်အဲ့ဒီမှာဒီဝိပဿနာတရားအားထုတ်တဲ့လူတွေအမျိုးမျိုးပဲကြော်ဝိပဿနာအထုတ်တဲ့လူလက်ဆန်းလိုက်မြမပြရဒီတိပ္ပဏအထုတ်တဲ့လူပေါ့အဲတော့ဟိန္ဒူနည်းနဲ့တမထအထုတ်တဲ့လူလည်းသူတက်စ်လုပ်တယ်နော်တိဘက်နည်းနဲ့တရားထုတ်တဲ့လူလည်းသူတက်စ်လုပ်တယ်တက်စ်လုပ်တဲ့လူကဒေါက်တာဒန်နီယယ်ဘရောင်းနဲ့ဒန်နီယယ်ကိုပဲသူအတူအားဖြင့်ဆိုဒန်ဘရောင်းလို့ခေါ်တယ်ဒေါက်တာဒန်ဘရောင်းသူကဆက်မနာတစ်ခုမှာလူပဲတရားအထုတ်တာနဲ့ပတ်သက်ပြီးစိတ်ဝင်စားတဲ့ပညာရှင်တွေစိတ်ပညာရှင်တွေအဲ့လိုအများကြီးစုပြီးတော့တိတိကျကျလေးလေးနက်နက်ဒီအစီအစဉ်ရဲ့သူမျိုးပွဲကြီးဆိုတော့အဲ့ဒါမှသူတင်ပြတာပေါ့သူတို့ကသူတို့ test လုပ်လို့ရတယ်မြင်ရင် test လုပ်တာပေါ့ဥပမာ screen တစ်ခုပါနော် TV screen လို့ screen တစ်ခုပါ computer နဲ့ဒီကြားသူ set up လုပ်တာအဲ့ဒါမှ instant ပေးတဲ့ pinpoint light လေးတစ်ခုသူ flash လုပ်တာနော်မိတ်လိုက်ဟိုမိတ်လိုက်မိတ်လိုက်လို့လုပ်ပါအဲ့ဒါလည်းပဲသူတို့ time ကိုသူတို့ check လုပ်လို့ရတယ် millisecond တစ်ခုအောင်ကြိုတက်လို့ထားလို့ထားလို့ရတယ်နော် program နဲ့မှထည့်ထားလို့ရအောင်ထည့်ထားခိုင်းပြီးတော့ဒီ pin point လိုက်လေးဟာရှင်းတော့ time lag ဖြစ်တယ်တခုပေါ်လာတော့ကြောက်သွားပြီမှနောက်တစ်ခုပေါ်လာပြီးတော့ကြောက်သွားတယ်ဒီတစ်ခုကိုတို့ computer နဲ့ပြီးချာ time set up လုပ်ထားတော့တာမန်လူကြည့်ဆိုင်တဲ့ခါမှာဒီ time တိတ်တူသွားတဲ့ခါမှာသူကနှစ်ခုတစ်ခုနေတယ်နော်ပေါ်လာပြီးပြောက်သွားငါတစ်ခါပေါ်လာပြီးပြောက်သွားလို့ရှိရင်ဈာမှာပြောက်သွားတာကိုမသိဘူးမမြင်ဘူးနော်တရားအားထုတ်တဲ့လူတို့စမ်းတတ်ကြည့်တဲ့ခါမှာအဲ့ဒီ time gap ကိုတစ်ခေတ်ချင်းရှုံရှုံရှုံသွားတာမီလီစက္ကန့်နဲ့တိအောင်ပြောင်းလဲသွားတာသိတယ်နှစ်ခုဆိုတာသိတယ်ဒါလိမ့်လို့မရဘူးသူကတစ်ခုတည်း flash လုပ်တော့ဘယ်နှခုလဲလို့မြင်နောက် flash လို့ပြောလဲဘယ်နှခုလဲလို့မြင်ဒါတယောက်ထက်လည်းမဟုတ်ဘူးတကယ်လည်းမဟုတ်ဘူးအချိန်မောများဆိုတာ test လုပ်ကြည့်တဲ့ခါမှာတမာတိအစဉ်အဆက်ပြောင်းသွားနေတော့မှာသိဖို့မြင်ဖို့ပြောင်းသွားနေတယ်ဆိုတော့သူ test လုပ်ကြရတယ်ဥပမာနှစ်ရက်တည်းတရားထုတ်တော့သူ test လုပ်တယ်တစ်ပတ်တရားထုတ်ပြီးတော့ test လုပ်တယ်တစ်လတရားထုတ်ပြီးတဲ့လူတွေ group like ကို test လုပ်တယ်သုံးလတရားထုတ်ပြီးတဲ့လူတွေကို group like test လုပ်တယ် test လုပ်ကြည့်တဲ့ခါမှာဒီရှိတရားတို့တိတ္တမာတိပူကောင်းလာလေဝိပဿနာညာရင်းချက်လေလေအင်မတန်တူတောင်းတဲ့ time gap ထဲမှာဖြစ်ပြီးတော့ပြည့်သွားတော့ get ကြည့်လို့နော်ကဖြစ်ပြီးပြည့်သွားဆိုမြင်နေတယ်။ဒါတမန်လို့မမြင်နိုင်ဘူး။ဒါတော့တို့သိပ္ပံနည်းနဲ့စမ်းတတ်လို့ဖြစ်တယ်လို့စမ်းတတ်လိုက်တာပေါ့နော်။နောက်ထပ်လည်းပဲတို့တခြားစမ်းတဲ့နည်းတွေရှိတယ်။ရုပ်ပုံတွေကို think plot တွေပြသတော့အလေးတွေပေါ်ထိုင်တယ်။တမန်လူတွေကပြည့်ရကိုမြင်တယ်စတိုရီတစ်ခုကိုသူတို့ပြောနေပရိပဌာန်တရားအားထုတ်လို့တမာရိသိကောင်းတဲ့လူကဘာကိုကြည့်ကြည့်သူကပုံတရံပညာတို့ပုဂ္ဂိုလ်တော်ဘာပညာတို့ဇလံပညာတို့ဆိုတော့မမြင်တော့ဘူးမြင်တော့နဲ့မြင်နေရတဲ့အယောင်အစင်းနဲ့အဲ့ဒီအယောင်အစင်းတွေရဲ့ဒီရေလှုပ်ရှားပြောင်းလဲနေပုံမဲ့သူတို့မြင်တယ်ဘောကတမာရိအားကောင်းဝိပဿနာမြင်လို့ဆိုတာသိကြတယ်ပညာပြောက်တာပြေကိုစဉ်းစားဖို့လည်းနည်းနည်းခက်တယ်တခါလေကြာစဉ်းစားလို့မရဘူးအဲ့လိုတတိတမကြီးစိတ်ကောင်းနေတဲ့လူကနော်တရားထိုင်အားထုတ်လို့မှအနားမှာတယောက်ကစကားပြောတာအတန်ကြားပြီးတော့ဘာပြောမှမသိဘူးဒါသူဆိုးရိုးသွားတာမဟုတ်ဘူးနော်တမအားဖြင့်လူတွေကအတန်ကိုကြားတယ်အဲ့ဒီအတန်ကိုအတိတ်ရဲ့အဖြစ်နဲ့ပြောင်းလိုက်တယ် concept အဖြစ်ကိုပြောင်းတယ်ပညာအဖြစ်ကိုပြောင်းတယ်ဘာပြောတယ်ဆိုတဲ့အတိတ်ကိုကောက်တာတတိတမကြီးအန်တရေးခြင်းတဲ့လူကကျအတန်ကြားတဲ့ခါမှာကြားတာကိုသိပြီးတော့ပြည့်သွားတာလည်းရှိတယ်။ဒါကိုနောက်ထပ်သူအရင်တော့သိထားတဲ့ပြန်ဆက်ဆက်တော့အတိတ်ပဲခေါ်တဲ့လို့ကိုမလုပ
်ဘူး
။နှလုံးမသိဘူး
။
နှလုံးမသိဘူး။အတိတ်လူတွေအတိတ်ဖြစ်ပုံမှာစက်ပြအများကြီးရှိတယ်။အတန်တစ်ခုကြားတယ်ဆိုရင်ဒီအတန်ကိုပထမကြားပြီးဖတ်လိုက်တယ်။ပြီးရင်အရင်တော့ဒီအတန်ကြားဦးတာနဲ့ပြန်ပေါ်ပြီးတော့တက်ဆိုင်ကြည့်တယ်။သူတို့လို့ရှိရင်ဒါဘယ်လိုအတိတ်ပဲဆိုတော့သုံးဖြတ်လိုက်တယ်။အဲ့တော့သူ့မှာစက်ပြ3ခု4ခုလောက်ဒီလိုသွားတာ။တကားလုံး group များလေလေအတွဲများလေလေသူက step တွေပုံများလေလေတကားလုံးပုတ်ထွက်လိုက်အတိတ်တွေကြောက်ရတဲ့ခါမှာအမြဲတမ်းများတယ် step တွေ10ခု15ခုလောက်ပြောသွားနေတာ။အဲဂရိတမားတွေတိတ်ကောင်းတဲ့လူကကျန်တဲ့ step တွေပုံသွားဘူး။သူကဖြစ်လာတဲ့အာယုံကိုကုချက်ချင်းပြိလိုက်ပြီးတော့အဲ့ဒီအာယုံကျက်သွားတော့သိသွားနောက်အာယုံတစ်ခုဖြစ်လာတော့ပဲသိတယ်။အတိတ်တွေကိုရောက်သွား။အတိတ်တွေရောက်မသွားတော့သူကပြင်ရတဲ့ကိုမသွားဘူး။ပရမပမာပဲပြင်နေတာ။ဒါကြောင့်သူကဖြည်းဖြည်းပြတ်သွားတယ်ပုံမြင်တယ်။သူရဲ့ perception ကပိုကောင်းလာတယ်။အဲ့တော့အဲ့လိုဒါတော့ဘ ഹു တလည်းဖြစ်အောင်စုံစားကြလို့ဖြစ်အောင်ပြုတ်ကြတာနော်။ဒီလိုနည်းနဲ့ပဲတရားအထုအထုသတိတမာတိကောင်းလာတဲ့သူဟာအတိအမြင်တမျိုးတော့ထူကြတယ်။ဒါအထုတဲ့နည်းစုံမှလိုက်တော့ဟိုထူကြဖို့ဒါတော့ဖြစ်ပေါ်တော့မှာပေါ့နော်။သမထတတဲ့အထုရင်တမျိုးသွားမယ်။သမထနဲ့ဝိပဿနာတွဲပြီးအထုရင်တမျိုးသွားမယ်။ဆိုတော့အဲ့လိုဒီတမားကြီးကောင်းတဲ့လူပါဖြစ်တဲ့မြောက်ကိုကြည့်လို့ရှိရင်ပုဂ္ဂိုလ်တော်ကိုမမြင်ဘဲနဲ့ဓာတ်သဘောလေးတွေကို sensations လေးတွေကိုမြင်ရသိရတယ်သူကအဲ့ sensation ကိုလည်းပဲပြီးပြီးပြတ်သွားတယ်ဆိုတော့ရှင်းရှင်းလေးမမြင်ဘူးဆိုတော့ကောင်းကောင်းမြင်အဲ့မှတန်ဒီတမားကြီးကောင်းတဲ့ခါမှာဘာမှသူအသေးပင်မကောက်တော့ဘယ်လိုအာယုံပဲဖြစ်ဒီအဲ့ဒီအာယုံရဲ့ sensation သဘောလောက်လေးကိုပဲပြီးပြီးတော့ကောင်းတယ်ဆိုရတော့မှမတွေ့တော့ဘူးဖြစ်ပြီးပြတ်သွားပါလားဆိုတော့ပဲသိတော့အဲ့လိုအစ်မအကြီးနားနဲ့ပိန်းတစ်ခုခုဖြစ်လာတဲ့ဆိုတော့ရုပ်ပြတ်ဒီကတော့နားနဲ့လို့အတိတ်ကမကောက်ဘူးဒီ sensation လို့တီးပြီးတီးချက်ချင်းပြတ်သွားနေတာကိုပဲသိတော့တခါကလေးဘာဆိုတော့မပြောနိုင်တော့ဘူးအတိမိတ်သွားတာတော့မဟုတ်ဘူးနော်အဲ့ဒီအတိတ်ရဲ့ဘက်ကမသွားတော့ဘူးတက်တက် pure sensation ကိုပဲသိတော့အဲ့လိုခါမှာအဲ့ဒီမကောက်လို့ရှိရင်ဝန်တာဝန်နေတယ်မဖြစ်ဘူးကောင်းနေဆိုရဆိုလည်းမဖြစ်တော့ဘူးတာမန်အပြင်လူတွေကအာရုံတစ်ခုတွေ့တဲ့ခါမှာကောင်းလိုက်တာဆိုဖြစ်လာတယ်သဘောကျတယ်နှက်နှက်တယ်ကျင်းနဲ့တယ်ဒါကိုရလို့ရှိရင်ပြောတယ် กูไม่แก้ดอกด้วยเลยสิบาสู้ไล่ดาทุกข์ก็แล้วนะดิทุกข์หยอดดิมีอยู่ดิติดเด็ดติดเด็ดดาวมันยังสุขจิตเนี่ยแท้ชาติจิตเนี่ยไอ้ที่ไปกูสึกก็ตัวเราแต่ตรีตมารีอินทังก้าวในแต่เฉยมาไอ้ดิโลก้าวเนี่ยสึกได้ไม่ผิดไม่ก้าวมุสึกได้ไม่ผิดตู้ตะมือตะปุ๋งเปียงปิ๊กโหเลยเว้ยยุติอ่ะสึกไม่พออูเอมตะมาคันดาได้สิ่งกูยาออกมาเว้ยตัวปีนๆเนี่ยสึกผิดล่ะตามาอภิเษกตู้บลูมาเรียกมึงลงไอ้สึกอ่ะเรียกลงแต่เน้บ่อตีอ่ะกันเนี่ยเนี่ยเรียกลงสึกอ่ะอมตะเน้ซะเลยแต่เราเลยตรุเด็ดตุลุยาเลยဒီလိုဘယ်တော့တည်းကြိတ်တယ်ဆိုတာရတယ်မိတယ်ဆိုတော့အများကြီးအဲ့ဒါပြောဖို့လည်းမရှိဘူးပါနော်အဲ့လို reaction ကတချို့နည်းနည်းနည်းနည်းသွားပြီးတော့တိဆိုတာအားဆက်သွားတာဆက်သွားတဲ့ခါမှာသူ့စိတ်ကမှအကောင်းဆုံးဆိုတာမရှိတယ်လို့ပြောတာတို့တော့အဲ့ဒီအချိန်မှာဒုက္ခကိုလုံမြင်လဲဆိုတော့အဆိုးအနေနဲ့နေလာမှုဘာမှကျင်းတာမရှိဘာမှကြည့်ကြတာလည်းမရှိကောင်းလာကြည့်လို့ပြောလို့မရဘူးဆိုတော့တော့တော့ဒုက္ခဝေဒနာလောက်ကိုဒုက္ခလို့မြင်ရင်ဒုက္ခသစ္စာကိုမြင်တာမဟုတ်ဘူးအဒီချက်ကိုလာကျင်တာနော
်
အဲ့လိုတရားထိုင်လဲလို့ညောင်းလာတယ်ဆိုရင်ဩညောင်းလာတယ်ဒီခန္ဓာကိုယ်ကြီးကဒုက္ခပါလားဒီလိုမြင်တာအတွေးနဲ့မြင်တာအဲ့ဒီအချိန်မှာဒုက္ခသစ္စာကိုမြင်လို့ပြောနေတယ်ဘယ်လိုလုပ်ဆိုတော့ငါညောင်းတယ်ငါနာတယ်လက်ညောင်းတယ်ခြေောက်ညောင်းတယ်ဆိုလို့ပြညာတယ်လည်းပါနေတယ်အဲ့ဒါကြောင့်အဲ့တော့အဲ့လိုတရားအထုံးအထုံးနဲ့ဒီသမာဓိဉာဏ်ရင်းကျက်လာတဲ့ခါမှာသမာဓိအရှင်ကျော်ဒီနာရီတွေပျောက်သွားတာပဲနော်။ကျုံဘူးလား။အဲ့ဒါ။နောက်လာဒီနာရီတွေကြိုက်တာတွေကလုံးပြီပါလား။နော်။တချို့ဆိုရင်အမှန်တန်ပေါ်ပါကြည့်ရင်ဒီချမ်းသာနေတယ်အမှန်တန်ပြောနေတယ်။အခုကျင်အခုလို့ခုနပြောတဲ့ချင်းချင်းပြက်ပြုံကိုသိစားသင်ရှားမြင်တဲ့အချိန်မှာဒီအသိဉာဏ်ကြောင့်လည်းပဲလူကတော်တော်အားရကျင့်တတ်မှုဖြစ်တယ်။အဲ့ဒီသမာဓိကြောင့်လည်းပဲစိတ်ကတော်တော်ကြည်လင်းနေတယ်။အဲ့ဒီမှာပြည်တိတို့ဒုက္ခတို့လည်းဖြစ်တယ်။ဒီနာလည်းအမှန်တန်ရှင်းရတဲ့ကြောင့်ဒီရှင်းတဲ့ပုံမှာလည်းပဲအားရတဲ့သဘောလည်းရှိတယ်။အဲ့ဒီမှာဒုက္ခကိုလုံးတယ်။ဘယ်လောက်ပျော်စရာကောင်းလဲ၊လောက်ကျဉ်းတဲ့စရာကောင်းလဲနော်။အဲ့ဒီမှာပြည်တိတို့ဖြစ်နေတာ။အဲဘယ်လိုမြင်လဲဆိုတော့ဒါဟာဘာမှကြီးကျယ်တဲ့ကိစ္စမဟုတ်ဘူး။ဘာမှကျဉ်းတဲ့စရာမဟုတ်ဘူး၊အားရစရာမဟုတ်ဘူး။အဲ့ဒီမှာပြောရဲဆိုတော့အတိညာကြောင့်ပြောတာ။နော်။ဟိုခံစားနေရတဲ့အရာတာကြောင့်ပြောတာမဟုတ်ဘူး။ဒီတိရရလေးကိုကျင်းတ်လို့ပြောနေတာနောက်ပိုင်းကျရင်ဒီပြောတာတော့မှအစီကြောက်သွားတော့အဋ္ဌကမာတိကပိုကောင်းလာတော့ဖြစ်တာဖြစ်တာကိုပိုပြတ်နေစရာမြင်လာတယ်အဲ့လိုမြင်တဲ့ကမှာပုဂ္ဂိုလ်လည်းမဟုတ်တော်လည်းမဟုတ်အားရကြလည်းမဟုတ်ကျင်းတ်ကြလည်းမဟုတ်တွတ်တူဖြစ်ပြီးတွတ်တူကျက်သွားတယ်ဘာကြည့်ပြတယ်ဘာမှမကြည့်ပြဘူးအဲ့လိုကမှာဒီလိုအာယုံမျိုးတွေကိုအင်မတန်ပျော်စရာကောင်းတဲ့အာယုံတစ်ခုအနေနဲ့အယူအမှုရှာပေးခံရနေရတယ်လို့တခါတည်းအာယုံပြီးခဲ့တာပါပြည့်ထည့်တယ်မပြီးဆိုတော့သဘောပေါက်တယ်ပြောရမှာမဟုတ်ဘူးတဲ့သဘောပေါက်တယ်နောက်တစ်ခါနောက်တစ်ခါကနေပြီးလို့ရှိရင်ဒီဖြစ်တဲ့ညအာယုံနဲ့အလုံးဟာခုဖြစ်ခုပြက်သွားတာအပြောမဟုတ်တကယ်သိနေတာပါနော်ပြောတာကမှကြားလေးတယ်အဲ့ဒီအာယုံကိုတည့်တဲ့စိတ်ကလည်းပဲချက်ချင်းချင်းချက်ချင်းပြက်သွားတာဒါကဘယ်လိုနှစ်ခုအတွဲလိုက်အတွဲလိုက်ပဲပြက်သွားတာပြက်သွားနေတော့ဒီလောက်ချက်ချင်းချက်ချင်းညံနေတာပါဒါကဘယ်သူကခံစားတယ်လဲခံစားနေတဲ့ငါမရှိဘူးဆိုတဲ့ပုံပေါင်းနာလေအဲ့တော့ငါခံစားနေရတယ်လို့ထင်လို့ရှိရင်ပူပြတော့ဒါကိုကောင်းလာဆိုကြိုက်တာအခုတော့ခံစားမှုတဘောကလည်းနေသွားတော့ဒီတိရအောင်တော့မှငါတိတယ်လို့မမြင်တော့ဘူးအခုဖြစ်တော့အခုပြက်သွားတယ်အဲ့လိုမြင်တဲ့ကမ္ဘာဒါကိုခံစားရတာအားရစရာကျဉ်းတ်စရာလို့လုံးဝမမြင်ဘူးအဲကြောင့်ဒုက္ခဝေဒနာလောက်ကိုဒုက္ခလို့မခေါ်ဘူးနော်ဒုက္ခဆိုတာရှိတယ်သင်္ခါရဒုက္ခဆိုတာရှိတယ်ဝိပရိနာမဒုက္ခဆိုတာရှိတယ်သုံးမျိုးနော်အဲ့တော့ဒုက္ခဆိုတာကတော့ရိုက်လိုက်ရင်ထိလိုက်ရင်နာသွားတာကိုဒုက္ခလို့ခေါ်တယ်ခံစားရတဲ့ဝေဒနာတဘောကိုဆောင်တဲ့ဒုက္ခနော်သင်္ခါရဒုက္ခဆိုတာတော့ကြည့်မြင်ဆင်းရဲမှုဖန်တီးမှုကြောင့်အမှန်ဆင်းရဲတဲ့ဘောအဲ့ဒါဒုက္ခဝိပရိနာမဒုက္ခဆိုတာကိုလိုချင်လို့ဖြစ်အောင်ဖန်တီးပြီးမှမမြဲဘူးပြည့်ပြတ်သွားတယ်အဲ့တော့ပြည့်စုံခြင်းကြောင့်လည်းပဲဒုက္ခအဲ့ဒီနောက်ပိုင်းဒုက္ခတွေကပို့ပြီးတော့ပြင်မှုနားလည်နေဘူးလေပူတော့ခက်ခဲအမှန်တန်ဉာဏ်ကြီးမှလည်းနားလည်တယ်အဲ့ဒီဒုက္ခတွေကိုနားလည်မှပဲဒုက္ခသစ္စာကိုနားလည်တော့ဒုက္ခကိုဘာသာပြန်တဲ့ခါမှာဓမ္မလူကတော့ဘာသာမပြန်ရဘူးနော်ဒုက္ခကိုဒုက္ခလို့ပဲသုံးနေတယ်ဓမ္မလူမရမကဘာသာပြန်ဆင်းရဲခြင်းကိုဘာသာပြန်တယ်နော်ဆင်းရဲခြင်းကိုဘာသာပြန်လိုက်ရင်အဘိဓမ္မာရောက်သွားတယ်ဒုက္ခဝေဒနာကိုရောက်သွားတယ်ဒါဖြင့်ဒုက္ခဝေဒနာကိုဘယ်လိုဆင်းရဲခြင်းကိုဘာသာပြန်မလဲ ပခဝေနာဝောချင်းချင်းကိုလိုပါတာမဟုတ်ဘူးဖြစ်တော့အဲ့တော့အဲ့ဒီဒုက္ခဝေနာနဲ့ဥပခဝေနာကိုဘယ်လိုကြောင့်ချင်းရဲ့လူမြင်လဲဆိုတော့ဖြစ်ပေါ်အောင်အကြောင်းဖန်တီးပြရတယ်ပြုမြင်စဉ်းစားရတယ်ဖြစ်လာပြီလည်းမမြင်ဘူးပြတ်သွားကြတော့အထက်ထက်ကကပြုမြင်ဖန်တီးနေတာအခုနေ့စဉ်ကိုခံလာတဲ့ဒုက္ခဝေနာတွေခံစားရဖို့ရည်ကိုအများကြီးကြိုးစားရတယ်အများတိုင်းကြိုးစားနေတယ်တစ်ခါလုပ်ပြီးတော့အများတိုင်းတည်တတ်နေတာနေ့စဉ်အများလုပ်ပြီးနေတာဒါကိုဉာဏ်နဲ့မကြည့်ရင်တော့ဒီကမှာမျိုးဘယ်လိုလုပ်နေရတာကိုပဲအမြင်နဲ့အားရတယ်။ဒါကဘယ်ဉာဏ်နဲ့ကြည့်တဲ့ကမှာဘာမှမထူးဘူးခုဖြစ်ပြီးခုပြတဲ့ပြည့်ပြည့်သွားနေတာကိုဖြစ်အောင်ခက်ခါတည်းနဲ့လုပ်နေရတာကပြန်မှန်းစရာကြီးပါ။အဲ့ဒါသဘောပေါက်လာတာ။အဲ့တော့ပုံပြတော့ဒုက္ခကိုမြင်ပုံကတင်မွေ့လာတယ်။အဲ့တော့အဲ့ဒီခါမှာအတိတ်ပြေကဘယ်လိုပြောင်းသွားလဲဆိုတော့ကျင့်တဲ့ဆရာမဟုတ်ဘူးဆိုတာကိုမြင်လာတယ်။အားရစရာမဟုတ်ဘူးဆိုတာကိုမြင်လာတယ်။ဒါတော့မှကျင့်တတ်သွားတယ်လို့ရှိဒီတော့မှအားရသွားတယ်လို့အဲ့ဒါဒီကနေဒုက္ခကျင့်တတ်ကျင့်လို့အားရကျင့်လို့လုပ်နေတာနော်ဒါတော့ကျင့်တတ်သွားတာရှိတယ်ဒါတော့အားရသွားတယ်ဆိုတော့မကျင့်တတ်အများအားဖြင့်လောင်းနေတယ်အများအားလူကြီးနေတယ်လူကြီးတို့အများအားဖြင့်အောင်လုပ်နေတယ်ဆိုတော့လူကြီးနေတာလည်းဒုက္ခပဲရအောင်လုပ်နေတာလည်းဒုက္ခပဲဖြစ်လာတယ်အဲ့လိုခံပါနော်တခါတည်းအကြောင်းတစ်ခုခုကြောင့်ပေါ့တစ်ခုခုလူကြီးနေတဲ့စိတ်ဖြစ်လာတဲ့ခါမှာအဲ့လူကြီးနေစိတ်ကိုကြည့်လိုက်ရင်ကိုပဲဒီလိုကျင်းနေခြင်းဒီပုံစံမှနေခြင်းလေဆိုတာသဘောပေါက်လာတယ်။သာမန်ချင်းနေမှာတော့လိုချင်နေရင်ပြန်မနေလို့မထင်ဘူး။လိုချင်ရအောင်လုပ်ရမယ်။ရရင်ကြော်စရာကောင်းတယ်။ရရင်ခံစားရတယ်၊ကျင့်တတ်စရာကောင်းတယ်။ဘယ်လိုမြင်တာလဲ။ဆိုတော့သတိသမားဒီအမှန်ကောင်းနေတဲ့ချိန်မှာတစ်ခါတည်းမှအကြောင်းတစ်ခုကြောင့်တစ်ခုခုလိုချင်နေဆိုတာဖြစ်လာနေတယ်။လိုချင်တာကပြန်မနေ။ unsatisfactory ကျင့်တတ်ဖို့မရဘူး။ကျင့်တတ်ရမှာမဟုတ်ဘူးဆိုတာပုံမြင်လား။သမားအဖြစ်တွေကရအောင်ကြိုးစားတယ်အဲကုသိုလ်ကောင်းမှုပြည့်တဲ့ခါမှာတောင်းမှနောင်ဘဝနောင်ဘဝဒီမှာဒီလိုပြည့်စုံပြည့်စုံရတယ်အများကြီးရပါလိမ့်ဆိုတာမျိုးကြောင်းတယ်နော်ဒါတွေကျင့်တတ်ဆရာတို့မြင်တာကိုအဲ့ဒီဝိပဿနာဉာဏ်ဖြစ်နေတဲ့အချိန်မှာရင်းကျက်နေတဲ့အချိန်မှာဘယ်လိုစုမျိုးမှမတောင်းကြဘူးဘာလို့လဲဆိုတော့ရရင်လည်းထူးဆိုတာတွေ့ရရင်ဘာရမယ်ဆိုတော့ sensation တွေရတယ်ဆိုတာတွေ့ဒါပစ္စည်းကိုမဟုတ်တော့ဘူး။တာမန်လူတွေကပစ္စည်းအတုံးခဲလိုက်ကိုအာရုံပြုတယ်။ဒီပရိပဌာန်အထုံးနေလူဝိပဿနာဉာဏ်ရင်းကျက်နေလို့ပါ။သူကအကောင့်တည်းအတုံးခဲကိုအာရုံပြုတာမဟုတ်တော့ဘူးနဲ့။သူ့စီမှာဖြစ်ပေါ်လာတဲ့ sensation ကိုပဲသူအာရုံပြုတယ်။သူကမြစ်ကြီးနဲ့နေရရင်လည်းဒီအာရုံအဆင်းကိုပဲသူကအာရုံပို့ပြုတယ်။အတန်းနားကြားရင်လည်းအတန်းအာရုံကိုပဲသူအာရုံပြုတယ်။ပြင်ရဘက်ကိုတိတ်မရောက်တော့ဘူး။အဲ့တော့ဒီအတန်းအာရုံနဲ့ဒီနားနဲ့ဒီစိတ်ကြောက်သူအတွဲလိုက်တွဲလိုက်ပြီးချမ်းမြင်တယ်အဲ့တော့အတန်ဖြီလို့ကြားရသေးချစ်တယ်ဒီမခုလုံးဒီမြင်တယ်အော်ဒီကအာယုံဆိုင်ပြီးပြီးနေတဲ့ခါမှာဒီမခုစလုံးဟာဖြည်းဖြည်းပြတ်သွားတယ်သင်္မန်းနေဆိုရလဲပြီးအဲ့လိုပထမတော့လောကီကိစ္စတွေနဲ့တောကရဲ့ဒုက္ခတွေအများများပြောနေနေတဲ့ကြားရရနေဒီလိုပဲမိတ်ဆွေကောင်းဆရာကောင်းနဲ့ဘုမုံစာပေကောင်းဖားရလို့ဩငါတော့တရားထုတ်မှဖြစ်မယ်တရားထုတ်ရင်တော့စိတ်ချမ်းသာတယ်ဆိုတော့တရားထိုင်ရောကြောက်ခင်တို့တမားကြီးနည်းနည်းကောင်းလာပြီဆိုအာချမ်းသာလိုက်တာဆက်မှပုပင်တော့ကလေးခဏငြိမ်းသွားတာမင်းတို့တမားကြီးရတာနဲ့ပုပင်တော့ကလေးခဏလေးငြိမ်းတယ်နဲ့သမလန်ချမ်းသာပြီအမှန်ပေါ့ပါလားဟာတရားတော့ချမ်းသာလားကျိုးလာပြီအားထုတ်ဒီလိုနဲ့ဝိပဿနာဉာဏ်နဲ့ရင်းကျက်လာတဲ့ခါမှာပူတိလေးလေးပူပြီးတော့ဝန်တာလေးအားရလေးကျင်ရလေးလေးဟိုပစ္စည်းကြောင့်အားရလာမဟုတ်ဘူးနော်တိရတဲ့အတွက်ကြောင့်အားရတော့အတိအញ្ញပူရှင်းလာလေးလေးဟာအရင်တုန်းကယုတ်တရားနန္တရားပဲပုဂ္ဂိုလ်တော်မဟုတ်ဘူးလို့ပြောတာဘုမုံစားတယ်မှာဖတ်ပူတာရှိနေမယ်အခုတိတဲ့ခါကျမှတကယ်အမြင်ရှင်းသွားတာကိုကိုယ်လည်းသဘောကျငါတိတယ်လို့လည်းစိတ်မှာထင်းနေသေးတယ်ငါအလုံးလုံးပြတ်သွားသေးအစမရှုရတယ်ကြည့်ရတယ်အာယုံကိုတော့ပုဂ္ဂိုလ်တော်မဟုတ်ဘူးသဘောတက်မြတ်ဆိုတာကိုသိတယ်သိနေတဲ့စိတ်ကိုပြန်မကြည့်ကြဘူးအဲ့လိုရှိနေတဲ့ဒီမှာဒီမရသေးဘူးမရသေးတော့ဒီသိနေတဲ့စိတ်ကိုတော့ဘာလို့ပြနေလာလို့နည်းနည်းလေးစိတ်ကမှကြာနေသေးတယ်နော်အဲ့တော့အားရကျင်းမှုလည်းပိုဖြစ်တယ်ဒီလိုနဲ့တရားထုတ်တော့တဲ့ကဒီမှာဒီပူပေါင်းလာလေးလေးပူပြတ်ပင်မွေလာလေးလေးပူပြော့ဆန်းတာလေးလေးဖြစ်လာတယ်ခန္ဓာကိုယ်မှာညောင်းနာခဲ့တဲ့ဒုက္ခဝေဒနာလည်းချုပ်သွားပြီးတော့ဒါဆိုဥပ္ပခဝေဒနာပဲဖြစ်လာတယ်ဥပ္ပခဝေဒနာဆန်းတာလည်းမဟုတ်ဆင်းရဲလည်းမဟုတ်တဲ့ဒီကောင်ဘယ်ရတာမြန်တက်တာအဲ့လိုဒီတမားလေးဒီပူရင်းခဲ့သွားတဲ့ခါမှာပူတိလေးကိုအားရလေးချိတော့သင်ကြတော့ဒီဖြစ်ပြနေတဲ့ တို့တဘောနာဘောတွေကိုကြည့်ပြောကိုပဲဒီလောက်ကြည့်စင်ဉဏ်ဖြစ်ပြနေတာဘာကောင်းတာရှိလဲတဘောပေါက်တာပထမတော့မြင်ရတာကတဘောကြတယ်နော်နောက်တော့အဲ့လိုမြင်ရတာကိုကြည့်ပြောဒီလိုမြင်နေရတာဖြစ်နေပြနေရတာလေးကိုကြည့်ရပြောဒါတွေမှာဘာကောင်းတာရှိလဲမကောင်းဘူးဆိုတော့တဘောပေါက်တာအဲ့လိုမကောင်းဘူးလို့မြင်နေရင်ဒုက္ခကိုမြင်တာလေသူ့ကိုကောင်းတယ်လို့မြင်ပြီးတော့တာယာနေတဲ့တဘောကဒုက္ခကိုမမြင်တဲ့တဘောနော်ဒီလိုအမှန်တကယ်လည်းများဖြစ်တော့ပြက်သွားနေတာကိုသိပြီးတော့ဒီထက်မှဘာများယူစရာရှိလဲဘာများသိမ်းထားလို့ရတာဖြစ်တယ်လဲဆိုတော့သဘောပေါက်တာသိမ်းထားလို့ရတာဘာမှမရှိဘူးဝန်တာလာလည်းသိမ်းထားလို့မရဘူးဆန်းစားဒုက္ခတွေအယုံတွေလည်းသိမ်းထားလို့မရဘူးအဲ့လိုမြက်တက်စရာမဟုတ်ဘူးဘာမှကောင်းတာမရှိဘူးဆိုတော့သဘောပေါက်လာပြီးတော့ဒီလိုဖြစ်နေပြက်နေရတာဒုက္ခတစ်မျိုးပဲအန္တရာယ်တစ်မျိုးပဲဆိုတော့လည်းမြင်လာတယ်နော်ဒီဝေဒနာကိုလည်းအကုလို့မရဘူးဒီဝိနာရီကိုသိနေတဲ့စိတ်ကလေးအာကုလို့မရဘူးအာကုလို့ရတော့တယ်ဆိုတာကသူကခိုင်မာတိကျတဲ့သဘောရှိမှအာကုလို့ရတာဘာမှမခိုင်မာတဲ့သဘောမတိကျတဲ့သဘောကိုတိကျသိနေတဲ့ချိန်မှာသူ့အာကုလို့မရတော့အရင်ကငါခံစားရတယ်လို့ဘယ်လိုချင်းလဲတော့အခုတတိယတိကျကြည့်တဲ့ခါကျတော့အာယုံလေးဖြစ်လာတယ်ပြီးလိုက်တယ်ပြတ်သွားတယ်ခံစားရတာမတူဘူးခံစားရလို့ရှာလို့မတူဘူးငါခံစားရလို့မဖြစ်တော့အဲ့တော့ငါနဲ့တွေ့နေလို့ရှိရင်သူပုပ္ပဆွမ်းနှမ်းမှုဆိုတာဖြစ်တယ်အဲ့ဒီငါသူရတဲ့ဘောပါပါပါပါသွားလိမ့်မယ်သူ့မှာဆွမ်းလာနေတဲ့တိုင်းကပါသွားလိမ့်မယ်ညံကလည်းပုတ်ကဆင်းလာလိမ့်မယ်ဖူးမြင်လေလေပဲအဲ့လိုနဲ့အဲ့ဒီသင်္ကညာဘယညာအာဒီညောညာလို့ခေါ်တာလေးပေါ့နော်ညင်ဝေးလာတယ်ဘာဘူးမှမခံစားကြဘူးခံစားရကြော်စရာလို့မထင်တော့ဘူးမျက်စိကလည်းခံစားတာကြော်စရာလို့မထင်နားကကြားလည်းခံစားတယ်ကြော်စရာလို့မထင်တော့ဘူးကြော်စရာမထင်အောင်လည်းမကြောက်ဘူးတခါလေတော့ဒီလိုခံစားနေရတာဒုက္ခကြီးဝန်တို့ကြီးလို့သိလာတယ်တခါတည်းမှာဒီခန္ဓာကိုယ်မှာရုပ်ပိုင်းဆိုင်ရာဝေဒနာတွေလည်းကလုံးချုပ်ငင်းသွားပြီးတော့ခန္ဓာကိုယ်ကြီးပျောက်တယ်လို့ဖြစ်သွားတယ်။ဓမ္မရီတိတ်ကောင်းတဲ့အခါမှာနော်ကျုံမှုပါလေ။ပျောက်သွားတော့စိတ်ကလေးတစ်ခုပဲတန်တယ်လို့ဖြစ်နေ။ဒီစိတ်ကလေးကပြန်ပြီးပြောနေတယ်။ဒီစိတ်ကလေးကဓမ္မရီကောင်းတဲ့အခါမှာဘာတွေးမှမပေါ်ဘဲနဲ့ပြီးတဲ့သဘောလေးကိုပဲသိနေတယ်။တခါတည်းဘာမှမရှိလို့ဖြစ်နေ။ဘာမှမရှိတာလေးကိုလည်းသိနေလား။ဒီကောင်ဘာမှမရှိသိနေ။အဲ့လိုအခါမှာခန္ဓာကိုယ်နဲ့ပတ်သက်တဲ့သင်္မှန်းမှုကမရှိတော့ဘူး။ခန္ဓာကိုယ်နဲ့ပတ်သက်တဲ့ခံစားမှုဆိုတာလည်းမရှိတော့အဲ့လိုခံမျိုးမှလည်းတခါပြန်နေမယ့်ဒီစဉ်းကြီးမှဘယ်လိုနေလဲဆိုတော့ခန္ဓာကိုယ်မရှိလို့ဒီနေ့ပတ်သက်တာမှခံစားရတာလည်းပဲတကယ်တော့ဒုက္ခနေသွားတာမခံစားရတာကိုဒုက္ခနေသွားတယ်လို့မြင်နေနော်ခံစားရတာကိုထမ်းတယ်လို့မမြင်ဘူးသမားဖြစ်နေတဲ့ခံစားရတာကိုထမ်းတယ်လို့မြင်နေကြတာအဲ့တော့မခံရစားရခြင်းဆိုတဲ့သဘောဒုက္ခလို့မြင်တာအဝေဒိတဒုက္ခလို့ခေါ်တာအဲ့ဒီအချိန်မှမိဘရဲ့ထမ်းတာကိုနည်းနည်းရင်းမိတာတော့ဖျားတဲ့ကလည်းပဲယဟန်တချို့ကြားသိနေကြတယ်ကွာသူကမေးတယ်အရှင်ဘုရားနေပါမှာဘာခံစားကြရဖြစ်လဲတော့ပြန်ပြေးတဲ့မတိကြီးအရှင်သာရိပုတ္တရပါပဲနေပါမှာဘာခံစားကြရမှာမရှိဘူးဒါဖြင့်ဘာမှခံစားကြရမရှိတော့ဘာကြောင့်ဒုက္ခလို့ခေါ်တယ်ဆိုတော့အဲ့ဒီဘာမှမခံစားရလို့ပဲဒုက္ခလို့ခေါ်တာနားလဲဖို့တော်ခက်တယ်နော်တော်တော်ခက်ခက်တော်နေနေပါတယ်တော်တော်သိမ်မွေ့ပါတယ်အဲ့ဒီလိုခန္ဓာကိုယ်ရဲ့ရုပ်တဘောတွေကိုအာရုံမပြုတ်တော့ဘူးအဲ့ဒီမှာနော်ခန္ဓာကိုယ်မှာအလေးအရင်လည်းမရှိတော့ဘူးပူခြင်းအေးခြင်းလည်းမခံစားနိုင်တော့ဘူးညောင်ညာလေးကိုက်ခြင်းလည်းမရှိတော့ဘူးလုံးဝခန္ဓာကိုယ်ကြီးတောက်သွားတယ်လို့ဖြစ်သွားတာမျိုးရှိတယ်ရုပ်ကိုအာရုံပြုတ်တော့လည်းနာမ်ကိုပဲအာရုံပြုတ်တော့တမာရီရနေတဲ့ချိန်ပေါ့ပထမတရားထုတ်ကြတာမှာရုပ်အကျဉ်းတွေကိုသိတယ်တစ်ဖြည်းဖြည်းချင်းရုပ်တွေကတုံးလုံးလုံးမှုသွားတော့အမှန်တိမ်ပွေးတဲ့ရုပ်တွေကိုသိလာတယ်အမှန်လုံးလုံးများဖြစ်ပြကြောင်းနေသွားတာတခါကျတော့ wave လို့ vibration လို့ဖြစ်သွားတယ်ဒီမှာ particle ဆိုတာမရှိတော့ဘူးပထမတော့ကြည့်ရင် solid ဖြစ်နေတယ်ခန္ဓာကိုယ်ကြီးကအတုံးခဲလိုက်ပြီတစ်ခါကြာတဲ့အခါမှာအဲ့ solidity ဆိုတာမဟုတ်တော့ဘူးပြန်ပေါက်သွားလို့ရတယ်လို့ပဲစိတ်ကမှခံစားလို့ရတာအဲ့တစ်ခါကြာတဲ့အခါမှာအားလုံးက wave တဘောမျိုး sensation တဘောမျိုးပဲဖြစ်နေတယ်လုံးဝအဆင်ခင်းမရှိတော့ဒီထက်ကြာသွားတဲ့အခါမှာအဲ့ဒါပါပြောက်သွားတယ်နော်ခန္ဓာကိုယ်လုံးဝပျောက်တယ်လို့ဖြစ်သွားတယ်နော်စိတ်ကစိတ်ကိုပဲပြန်အရင်ကြည့်တော့အဲ့တော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့ burden ဝန်တော့ဝန်ဖို့ကလုံးဝမရှိတော့ဘူး။ဒီနပတ်သက်တော့ခံစားရဘာမှမရှိဘူး။အကောင်းလည်းမခံစားဘူး။အဆိုးလည်းမခံစားတော့ဘူး။ဒုရီရလည်းမသိ၊ညောင်းတာလည်းမသိတော့ဘူး။စိတ်ကိုပဲပြန်ပြီးတော့တမာရီကလည်းအံတန်ကောင်းတယ်လို့ကြောင့်စိတ်ကလည်းဆိုရောက်တရောက်မဖြစ်ဘူး။အဲ့ဒီစိတ်ကမငြိမ်းမနဲ့ဒီစိတ်ကိုလည်းမရောက်နိုင်ဘူး။စိတ်အံတန်ငြိမ်းတဲ့အတွက်ကြောင့်ဒီစိတ်ကိုရောက်လာတဲ့အတွက်ရုပ်ရဲ့ဝန်တော့လုံးဝကင်းသွားတဲ့ချိန်မှာဒီရုပ်ခန္ဓာကိုယ်ရှိနေခြင်းတစ်ခုတော့ဘလောက်တာဝန်ကြီးတယ်လဲဆိုဘလောက်ဝန်တော့ဝန်ဘိုးကြီးတယ်ဆိုပိုတိလာတယ်ဘယ်လိုနေရလဲဆိုတော့ဒီကိုယ်လုံးကဝန်တော့ဝန်ဘိုးကြီးဖြစ် ကြောလည်းညောင်းနေစိတ်ကလည်းညောင်းနေခေါင်းကလည်းတမျိုးဖြစ်နေတယ်လက်ရည်ခြေရည်လည်းလေးတွေပူတယ်ညွတ်ညွတ်ဖြစ်တာစိတ်ချင်းစီတွေကမကြီးမတွက်နိုင်အောင်အများသာဖြစ်ပေါ်တော့စိတ်ထဲကိုရောက်ရောက်လာနေအဲ့ဒါကိုသိနေရတာကဒုက္ခကြီးသူကမရှိတဲ့ကမှာနည်းနည်းပေါ်သွားတယ်အစိတ်ကလေးကပြန်ကြည့်ပြန်ကြည့်ကမှာစိတ်ကကြည့်ပြီးရှင်းနေတယ်ဘယ်နေရာရှိနေမှလည်းမသိအဲ့လိုအချိန်မျိုးမှာစိတ်ဆိုတာလည်းပျောက်သွားတယ်ဒီ physicality ပျောက်သွားတယ်ကျွန်တော်စိတ်ဆိုတာပျောက်နေတယ်အဲ့တော့ရုပ်နဲ့အာကာသနဲ့သက်ဆံမှုဖြစ်တယ်ရုပ်မရှိတဲ့ကမှာကိုယ့်ကိုယ်ကိုဘယ်နေရာရောက်နေဆိုတော့မသိတော့ဘူးတစ်ဖြစ်စဉ်အဲ့လိုချိန်မှာတရားထိုင်နေငါကမှလဲဆိုတာဒီတူတော့ငါဘယ်မှလဲဆိုတော့အတွေ့အပြည့်ရတယ်အဲ့ဒီအတွေ့တော့မပေါ်တော့ဘူးတိတဲ့စိတ်တွေတစ်ခုပဲတိအဲ့လိုတိတဲ့စိတ်တွေမှာလဲအဲ့ဒီချိန်မှာခန္ဓာသင်ရင်ဝန်တာဝန်နေလုံးဝမရှိလုံးဝဥပ္ပခါလည်းဖြစ်နေတာဟုတ်ဘာဘူးမှမခံစားဘဲနဲ့ငြင်းတက်ပြီးတော့ငြင်းချမ်းတိတော့တိအဲ့ဒီအချိန်မှာလည်းရင်းနေတယ်။ဘာမှမခံစားရဘူးဗျာ။ဒီ physicality ကြောက်သွားတဲ့အချိန်မှာစိတ်ကကြောက်တယ်နော်။အဲ့တော့ရုပ်နဲ့အာကာသနဲ့သက်ဆိုင်မှုဖြစ်တယ်။ရုပ်မရှိတဲ့အခါမှာကိုယ့်ကိုယ်ကိုယ်ဘယ်နေရာရောက်နေဆိုတော့မသိတော့ဘူး။တစ်ဖြစ်စဉ်အဲ့လိုအချိန်မှာတရားထိုင်နေငါဘယ်မှလဲဆိုတော့မသိတော့ဘူး။ငါဘယ်မှလဲဆိုတော့အတွေ့အပြည့်ရတယ်။အဲ့ဒီအတွေ့တော့မပေါ်တော့ဘူး။အတိရစိတ်တွေတခုပဲတင်းအဲ့လိုတိရစိတ်တွေမှာလဲအဲ့ဒီချိန်မှာခန္ဓာသင်ရင်ဝန်တာဝန်နေလုံးဝမရှိလုံးဝဥပ္ပခါလည်းဖြစ်နေတာအဘာဘုမမခံစားဘဲနဲ့ငြင်းတက်ပြီးတော့ငြင်းချမ်းတိတော့တင်းအဲ့ဒီချိန်မှာနည်းနည်းရင်းနေတယ်ဘာမှမခံစားဘူးခန္ဓာဖြစ်နေရသမယအန္တဒုက္ခကြီးတယ်အဲ့လိုဖြစ်ဖြစ်နေရနေတခါတည်းဟာသူစိတ်ကရုပ်ပိုင်းကိုဖြစ်ဖြစ်ဝေဒနာပိုင်းကိုဖြစ်ဖြစ်အာရုံပြည့်နေတဲ့ခါမှာအဲ့ဒီရုပ်ရဲ့သဘောဝေဒနာရဲ့သဘောနဲ့ပုံပြကြမ်းကြမ်းတမ်းတမ်းရှာပေါ်လာတယ်သူတိကုန်မတိကျင်တော့တိနေရခြင်းကြီးကိုပင်ပန်းတယ်ဆိုတော့သဘောပေါက်လာတယ်တော့ပင်မွေ့သွားနေပြီနော်ဒုက္ခကိုတိပေါ်တော့တစ်ခါတည်းပင်မွေ့သွားနေပြီအဲ့တော့အဲ့လိုနဲ့ပဲတစ်ခါတရားထုတ်လို့ဟိုအမှန်တဆင့်နေတဲ့သမာဓိတွေရောက်ပြီးတော့ငြိမ်းချမ်းနေတဲ့ခါမှာလည်းဒါကိုသူတိနေတယ်ဒီဖြစ်ပေါ်တဲ့အာရုံကိုလိုက်ပြီးနေရခြင်းဒီကိုဝန်တော့ဝန်မိုးကြီးတစ်ခုပဲမသိကြလို့ရမလားဆိုတော့မရဘူးတမန်လူတွေကကိုရောက်တိရောက်စိတ်တွေရောက်ပြီးတော့အာရုံတွေအများကြီးကိုကစင့်ကလေးရောကြီးတွေ့နေရတရားထုတ်လို့ကစိတ်ကိုစူးစူးစူးစူးတော့ဒီစိတ်ထုတ်ပန်တဲတဲ့အာရုံကိုသိနေတယ်နော်သိတာကမှသိသဘောကျတယ်ကြားတဲ့အခါမှာကိုကစင့်ကလေးရဲ့အာရုံကိုအာရုံပြုတ်တော့ဝေးရောအဲ့ဒါတော့အင်မတန်ပင်ပန်းဆင်းရဲတယ်ဆိုတာလားအမှန်တော့အယူလိုပဲဖြစ်နေဆိုလည်းသိတယ်စိတ်ကအယူစိတ်တည်းဆိုသိစိတ်ကတကယ်ကြီးစူးလာတဲ့ဆံမှာအဲ့ဒီအယူစိတ်ကပျောက်လာပြီနော်ငြင်းတက်ပြီးငြင်းအေးချမ်းလာပြီစိတ်ကမှတတိယပညာနဲ့တော့အားကြီးနေပြီဒီစိတ်ထုတ်တဲ့သဘောကျတယ်ဘာလို့မို့တဲ့တဲ့လေးသိနေရတာကိုလည်းပဲအမှန်တော့နှက်တက်တဲ့အားရတယ်ဟာတော်တော်ကိုတိကျတာပဲသိလည်းမရဘူးနောက်လည်းမရဘူးအခုပေါ်အခုသိစိတ်နာတော်ကိုကိုက်နေတာနော်အဲ့လိုသိရတော့အားရတယ်နော်သိပြီးပြတ်သွားတာကိုလည်းမင်းကရှင်းနေတယ်တခုတည်းပြတ်သွားတော့ gap တခုဖြစ်သွားတယ်နောက်တခုကိုတည်တယ်ပြတ်သွားပြီးတော့ဂျမ်းမှာကွက်လက်သေးတခုဟာတယ်လို့ပဲမြင်တယ်ဘယ်လောက်တည်တည်ကြမြင်ရတာကိုလည်းအင်္ဂါသဘောကျတယ်တော့အဲ့ဒါကိုပဲအပြာကြီးကြည့်တဲ့ဆံမှာဘယ်လိုတည်ရတာကိုကပင်ပန်းတယ်လို့မြင်လာပြန်ရောနော်ဆရာကြည့်နော်ပင်ပန်းတယ်လို့မြင်ဖို့ကတင်းမွေတင်းမွေတင်းမွေသွားနေပြီနော်နောက်ဆုံးဒါတွေကိုမတည်ရတော့ရင်လည်းကောင်းပါပဲလို့ဒီထက်မှအဲ့လိုဖြစ်လာတယ်ဆိုတော့မတိကျင်လို့ရှိရင်ဘာလုပ်ရမလဲ။တရားမထုတ်ပဲနေလိုက်ရင်မတိပဲနေလို့ရမလားဆိုမရဘူး။ဒီကပိုးကျန်းတဲ့အာယုံတွေကိုတိလာတယ်။အဲ့ပိုးပြန်မှန်။ပိုးကအာယုံကျန်းတဲ့လေပြန်မှန်လေဆင်းရတယ်လေ။ကျန်းတဲ့အာယုံလည်းအာယုံမပြုတ်ကျင်ဘူး။အခုအာယုံပြုတ်နေရတဲ့အနတ်ဒေမွန်းဒေနေမွန်းတွေဖြစ်ပြကြောင်းနေတဲ့ရုပ်တဘောနာနဘောတွေကိုလည်းပဲအာယုံမပြုတ်ကျင်လို့လည်းမရအောင်။အာယုံပြုတ်မိရတာဖြစ်တယ်။ဖြတ်ပြီးလို့မရတော့။ဆိုကြဒီတင်ဝင်အာယုံကိုတည်မြင်ရတဲ့အဖြစ်ကနေလည်းပဲနောက်ထပ်ဒီချက်ပုံပြီးတော့ဒုက္ခနဲ့တည်းတွေ့ကြတယ်။အဲ့လိုအခါမျိုးမှာမိဘဆွဲတဲ့ဘောကိုနည်းနည်းလေးမြင်လာတယ်။အခုလိုရုပ်တဘောနာဘောကြီးဖြစ်နေပြနေတာကိုဖြစ်နေပြနေတာလည်းပဲဒုက္ခဖြစ်တယ်။အဲ့ဒီဖြစ်နေပြနေတာကိုတွေ့နေရတာလည်းဒုက္ခပဲ။ဘယ်ရောက်သွားပြီဆရာကြည့်ဦးနော်။စတော့ကဒုက္ခတိပုံနဲ့အခုဒုက္ခတိပုံကအများကြီးကြောင်းလဲသွားပြီ။အဲ့ဒီအချိန်မှာပြည့်တဲ့ဒုက္ခဝေဒနာဒုက္ခမဟုတ်တော့ ခံစားရတဲ့ဒုက္ခဝေဒနာကိုသိတဲ့ဒုက္ခမဟုတ်တော့အဲ့ဒီမှာဒုက္ခဝေဒနာခံစားရမှာမရှိတော့ဘူးဟိုအမတန်တင်မှုနည်းနည်းပါဘူးအဲ့ဒီအချိန်မှာမှနိဗ္ဗာန်ဆိုတာဘယ်လိုသဘောလဲဆိုတော့ကောင်းကောင်းနားလေတကယ်လည်းလို့ဆိုအဲ့ဒီကျမ်းအစမှာတော့လူကျင်လို့ကပြောနေတာနော်တကယ်လို့ကျင်တာမဟုတ်ဘူးမှန်စားတော့ကောင်းတာတစ်ခုခုတော့ဟုတ်ပါပါပဲဆိုတော့လူကျင်နေတာအဲ့လိုတိလာမှဒုက္ခသစ္စာကိုတော်လေးမြင်လာတယ်။အဲ့ဒီကတဆင့်ဘုဘကိုရောက်ရင်တော့ဇုတ်တရားနန္တရားလည်းချုပ်တော့အဲ့တိနေတာကိုတော့ပြန်မကြည့်တော့ဘူး။လုံးဝငင်းချမ်းတဲ့ဘောလေးရောက်သွားတာ။အဲ့ငင်းချမ်းတဲ့ဘောကိုတော့တိတယ်။သို့တော့အဲ့ဒါကိုတိနေတယ်လို့ပြန်မကြည့်ဘူး။ဒီချိန်မှာပြန်တိနေတော့နောက်မှပြန်စဉ်းစားတဲ့ခါကျမှအော်ခုနဖြစ်တာ။ဒီမှာဆင်းရင်ဒီမှာလုံးဝမရှိဘူး။ချင်းချင်းချင်းနဲ့လုံးဝမရှိဘူး။ချင်းချင်းချင်းလည်းမရှိဘူး။ကိုကျင့်ကျင့်ဆိုတာတစ်ထပ်လို့တရားရမှာပါ။အမြဲတမ်းလှုပ်နေရတယ်။ငင်းတဲ့ဆိုတဲ့ဘောမရှိဘူး။ခုနကဘောကတော့တစ်ထပ်လို့တရားရမနေဘူး။ကိုကျင့်ကျင့်လည်းမရှိဘူး။ငင်းတဲ့ဘောရှိတယ်။ငင်းချမ်းတဲ့ဘောရှိတယ်။ဒီလိုပဲပြန်ဆက်လာလို့တိတာလို့ဖြစ်တယ်။အဲ့ဒီချုပ်ငင်းငင်းဆိုတဲ့ဘောတက်ရက်ကြည့်လို့ဘယ်လို့မှကြည့်လို့မရဘူး။သူ့အနန္တဆွေးလို့မရဘူး။ဒီနေ့တုန်းကသူ့ဝေဖန်လို့မရဘူး။ဘယ်လိုလဲဆိုတာစဉ်းစားလို့မရဘူး။နောက်မှပြန်စဉ်းစားမှလည်းရတယ်။ဒုက္ခဆိုတာဘယ်လောက်တင်မှုများဆိုတာတကယ်တည်းကျွန်တော်တကယ်ကြီးလို့ပဲဥပ္ပတ္တိရမှာအခုကျိုးရပြလုတ်လောက်တော့လုံနေပြီပိုတော့တိလာပြီနော်အခုနတင်ထုံးပြောရတဲ့မှာပါတယ်အရင်တော့အသိမသိဘူးအရင်တော့ဒုက္ခသစ္စာအကြောင်းဖတ်လဲသိနားမလို့အခုနည်းနည်းတရားထုတ်တော့ပိုနားလည်လာပိုပြတ္တိဓမ္မရီကြောင်းလိုက်ဒီတက်ပိုတော့နားလည်လာပြင်းနေရပြင်းနေရဆိုတာကမ္မပါလေတဲ့သဘောပေါက်လာအဲ့လိုသဘောပေါက်လာလို့ရှိရင်ဘယ်လိုဖြစ်ရပါလို့ဤတဲ့ဆီတောင်းနေတောင်းတော့ဘယ်လိုလုပ်ကြလဲဘလောက်ပဲကောင်းတာဖြစ်လာဖြစ်လာဒီမှာဥပမာဒီကမ္မကြီးတဲ့သဘောကလွတ်အောင်ဘယ်လိုမှရှောင်မှုမရဘူးဒီကံကို
ဆ
က်ကြောက်ခြင်းနဲ့ဘယ်လိုလဲဟုတ်တယ်ဒီချင်းချင်းချင်းနဲ့လွတ်ရောက်တဲ့သဘောပဲရှိပါထင်ရှားတာကိုထဲဦးမဟုတ်ဘူးအဲ့တော့ဝေဒနာတစ်ခုကိုထင်ရှားနေအဲ့ဒီဝေဒနာကိုပဲတီးပြနေပါလိုက်ကြည့်ပါပြင်းနေတော့သူ့အကြောင်းတော့မတွေးနဲ့အဲ့ဒီဝေဒနာဖြစ်ပေါ်နေတဲ့နေရာလို့ပဲဆိုပါစို့အဲ့ထဲကိုစိတ်ကိုတိတ်တိတ်တွန်းထားလိုက်ပါဒီထဲကိုတွန်းထားတော့သူဖြစ်နေတဲ့ဘောကိုပဲတွေ့မှာအဲ့တော့သူ့ကိုတင်းတင်းနေတယ်တမာရီအားကောင်းလာတဲ့ခါမှာဒီဝေဒနာကိုတိနေတယ်ဆိုတာကိုပြန်တိလို့ရတယ်အဲ့ဒါတော့အတန်တင်မှုတဲ့စိတ်ပါနော်။တမာတိကောင်းလာရင်ပြီးတယ်။ဝေနာတစ်ခုဖြစ်နေတယ်အဲ့ဒါကိုတည်နေတယ်။ဝေနာကတစ်ခုတည်တာတစ်ခု။ဝေနာရဲ့တည်တာဒီနှစ်ခုကိုမြင်လို့ရတာ
အဲဒီဝိညာဉ်ကိုပဲပြီးတော့ဝိညာဉ်ကိုသိတဲ့စိတ်ကိုမသိသေးဘူးဆိုရင်ကိစ္စမရှိဘူးအဲဒီဖြစ်ပေါ်နေတဲ့ဝိညာဉ်ကိုပဲဆက်ပြီးတော့ပြီးအောင်ကြိုးစားပါဒီစိတ်ရဲ့သဘောဟာသူ့ဟာသူတမာရီအရှင်းမြင်ရတဲ့အခါမှာသူ့အလိုလို shift ဖြစ်သွားတယ်အရင်တော့ကဥပမာတစ်ခုနဲ့ပြောဦးတယ် frequency ဥပမာနဲ့ပြောဦးတယ်အာယုံနဲ့စိတ်က frequency ချင်းကိုက်ပါအဲဒီအာယုံရဲ့သဘောကိုသိတယ်ဆိုတော့စိတ်ကတမာရီအဆင့်မမီသေးတဲ့အချိန်မှာသူ့အဆင့်ရှိလောက်တော့သူသိတယ်အဲ့ဒီအချိန်မှာမရမကကြောင်းကြတိတ်ဆိုင်လို့ရှိရင်ကြောင်းကြမှုများပြီးတော့စိတ်ကမှ balance မရှိတော့ဘူးတမာရီကကြည့်ရပါတယ်ဒါကြောင့်အထုတ်ကစားမှာသူ့တစ်ခုခုဖြစ်အောင်လုပ်မယ်လို့မစဉ်းစားဘူးနည်းဖြေရှားတဲ့အာရုံတစ်ခုကိုပဲခင်းခင်းကြီးစဉ်းစဉ်းမြဲကြိုးစားပြီးတော့လုပ်နေပါလောဘမကြီးဘူးရစိတ်လောမကြည့်ဘူးရပါဘူး။ငါဟိုအဆင့်ကိုဘယ်တော့ရောက်မလဲဆိုတာမျိုးတွေးမနေပဲနဲ့အခုဖြစ်နေတာကိုပဲအတက်နေဆုံးတစ်ဆက်ခဲပြီးအောင်ကြိုးစားမယ်ဆိုပြီးပြီးနေလို့ရှိရင်တမာရီကောင်းလာတဲ့အချိန်မှာသူ့တမာရီနဲ့တန်တဲ့ဒိမ်မွေးတဲ့အာရုံကြီးကြီးတစ်ဆက်ချက်ပြင်းနေတာတစ်ဆက်ချက်ဝိညာဘူလည်းပြီးတယ်ဒူဝိညာကိုသိနေတဲ့ဖြစ်တဲ့ဉာဏ်ကပြီးလာတယ်။နောက်ကြာလို့ရှိရင်အခုလုံးတကယ်နဲ့လို့ရှိလို့ရတယ်။အဲ့တော့ရုပ်ပိုင်းဆိုလည်းဒီလိုပဲရုပ်ကိုတိနေတိနေတိနေတမာရီကောင်းလာတဲ့ကံမှာအဲ့ဒီရုပ်ကိုတိနေတဲ့စိတ်ကိုပြန်ကြည့်လာတယ်။ခုနပြောကြည့်လို့ပဲလက်လက်တစ်ခုကိုလှုပ်ရှားတော့မယ်ဆိုလှုပ်ရှားခြင်းနဲ့စိတ်ကလေးကိုမြင်လာတယ်။စိတ်ကလေးကခေါင်းလေးပြီးပြီးတော့ဝင်လာတယ်လို့ပဲသူဆံမြင်ရတယ်။ပြန်ကြောက်သွားရင်လည်းစိတ်ကလည်းမရှိတော့ကြောက်သွားတာ။အဲ့ဖြစ်ပေါ်လာခြင်းမရှိခြင်းဆိုတဲ့သဘောလေးကလည်းပို့ပြီးတော့မြင်လာနေတယ်နော်။အဲ့တော့ဒါကတော့ဉာဏ်တင်ဖို့တဲ့အတိုင်းပါ။အဲ့တော့စိတ်ကိုကြည့်ရတာခက်တယ်ဆိုတာကစိတ်မှလည်းပဲကြမ်းတဲ့စိတ်ကြီးဖြစ်တယ်တင်ဝဲစိတ်ကြီးဖြစ်တယ်အဲ့တော့ဘာလို့မဆိုကြမ်းတဲ့စိတ်ကတော့အချိန်မီအာရုံပြလိုက်ရင်ပြနေပါလေအဲ့တော့စိတ်ကိုသိရမယ်ဆိုတဲ့အပိုင်းမှာအင်မတန်တင်မှုတဲ့စိတ်ကိုပူစချင်းသိရမယ်လို့မဆိုလို့ပထမအစမှာတော့အင်မတန်ကြမ်းတဲ့စိတ်ကိုသိရမယ်ဘယ်လိုစိတ်မျိုးကကြမ်းတဲ့လဲစိတ်တူတာအမှန်ကြာဝိညာဉ်ကခံရသိတဲ့ကဒါရုပ်လိုခြင်းပေါ့ဒါရုပ်အမှန်တကူဉာဏ်ကြီးကြောက်သွားတဲ့စိတ်ကဒါသိတဲ့သားအဲ့လိုဆိုရင်အဲ့ဒီမမြင်ကြီးကြောက်ချင်နေတဲ့စိတ်ကိုပဲပြန်ကြည့်ရမယ်အမှန်တော့အဲ့ဒီစိတ်ကိုပြန်ကြည့်ဖို့အရေးကြီးတယ်ဘာဖြစ်လို့လဲဒီကမမြင်ကြီးကြောက်ချင်နေတယ်ဆိုတဲ့ကအဲ့ဒီစိတ်အားကြီးတယ်ဒီမှာကြီးပြတ်လို့ဖြစ်တယ်အဲ့ဒီမမြင်ကြီးကြောက်ချင်နေဆိုတဲ့စိတ်မရှိတော့တဲ့အခါမှာဒီအားလိုသိကောင်းအဲ့ဒီအခါမှာဝေဒနာတော့ရှိနေဦးမှာနော်ဒါမဲ့ဝေနာအတွက်ဒီရှိနေတယ်ဒီလက်ကပြုတ်သူအေးအေးဆေးဆေးပြီးပျောက်ချင်တဲ့အတွက်စိတ်မရှိသူပျောက်ချင်တဲ့အတွက်စိတ်ကိုတေချာကြည့်မှသာသူ့ကိုမြင်ပြီးတော့သူကတစ်ခေမြင်တက်သွားလိမ့်မယ်မပျောက်ချင်တဲ့နေပါစီတော့ဆိုတဲ့စိတ်ကိုရောက်သွားမယ်နော်တနည်းအားဖြင့်ဆိုတော့ပထမတော့ဝေနာကို resist လုပ်တာသူဖြစ်နေတာကိုမကြိုက်ဘူးသူ့ကိုတွန်းချင်တယ်ဖယ်ချင်တယ်ကြောက်လို့လောက်ရမလဲနော်သူ့ကို attack လုပ်ချင်တယ်သူမရှိအောင်ကြိုးစားတယ်အဲ့ဒီမရှိအောင်ကြိုးစားခြင်းနဲ့ဝေဒနာကိုဒုက္ခဝေဒနာကိုမနှက်တက်တဲ့ဒေါမနတစိတ်ပေါ့နော်ဒုက္ခဝေဒနာဖြစ်လာရင်ဒေါမနတဖြစ်တယ်ဒါသဘောကဟိုသဘာဝပဲနော်အဲပြီးလို့ဒီဘက်မှာကြည့်လို့ရှိရင်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာကိုခံစားရတဲ့ကမှစိတ်ကမှဒေါမနတနဲ့ရှင်တယ်ဆိုတာတွေ့ရတယ်အဲ့ဒီစိတ်ထဲမှာဖြစ်တဲ့ဒေါမနတကိုအရင်သိချာကြည့်ရမယ်နော်အခုအောက်ကနေမြဲတဲ့မိကောင်ကတိတ်အရေးကြီးတဲ့မိကောင်ဒါကိုမသိလို့ရှိရင်ဟိုတုတ်တက်မှုလည်းမရှိဘူးဒုက္ခလည်းပိုရောက်တယ်အဲ့တော့ပထမမှာလို့ရမယ်ဒီဝေဒနာကိုညံညံပျောက်ချင်နေတဲ့စိတ်ဘဝဝေဒနာကိုမကြိုက်တဲ့စိတ်ဝေဒနာကိုလက်မခံခြင်းနဲ့စိတ်ဝေဒနာကိုတိမခံခြင်းနဲ့စိတ်အဲ့ဒီဝေဒနာကိုတိမခံခြင်းနဲ့စိတ်ကိုတေးတေးချာပြန်ကြည့်ရမယ်ကြည့်ရင်ကြည့်ရင်လည်းကိစ္စမရှိဘူးဆိုတော့လက်ခံနိုင်တဲ့အချက်ကိုပြန်ရောက်သွားမယ်နော်ရှိပါသေးတယ်ဒီဝေဒနာရှိပါသေးတယ်တေရောက်လည်းမဟုတ်ပါဘူးတေးစီစီကိုကြည့်တော့မယ်ဆိုတော့ acceptance ကိုရပါတယ်နော်ပထမ resistance ရနော်နောက်ပိုင်းကျတော့ risk မလုပ်တော့ဘူး accept လုပ်ရနော်အဲ့ဒီ accept လုပ်တဲ့အချက်ဟာတရားထုတ်နေမှာအရေးကြီးဆုံးအချက်ပဲကြောင့်တရားထုတ်လို့လို့မှားခြင်းနဲ့ don't resist resist လုပ်ပါနဲ့ဖယ်ရှားဖို့မကြိုးစားပါနဲ့ကြောင်းလဲပြစ်ဖို့မကြိုးစားပါနဲ့အဲ့လိုကြိုးစားနေရတဲ့ဘယ်တမာတိမရတော့ဘူးဘယ်တော့မှတမာတိမရအဲ့လိုကြိုးစားနေနော် so don't resist နောက်တစ်ခုက don't control ကိုယ်လိုလိုဖြစ်အောင်မလုပ်ပါနဲ့ဖြစ်နေတာကိုပဲတကယ်တိတိကျကျအပ္ပရောတိနေအောင်မကြိုးစားနော်စ ိနဲ့အဲ့ဒီဖြစ်နေတဲ့အာရုံနဲ့ခရက်ကိုကတ်နေရမယ်။စိတ်ကဟိုရောက်ဒီရောက်အဲ့လိုဖြစ်နေကြနဲ့ဒီအာရုံနဲ့မှမတူချောက်စီးပြီးနေနေစီးစီးပန်ပန်ကြီးနေနေရကြီးစီးပြီးတော့နေရမယ်။အဲ့တော့အဲ့လိုဝေနာကိုရစ်မလောက်တော့တဲ့ခါမှာဝေနာရဲ့သဘောကိုပို့ပြီးတော့မြင်ရမယ်။အဲ့တော့ဝေနာဖြစ်တဲ့ခါမှာဝေနာကိုမကြက်တဲ့စိတ်ကြီးတယ်အဲ့ဒီမကြက်တဲ့စိတ်ကိုကြည့်ကြည့်ပြအဲ့ဒီမကြက်တဲ့စိတ်ရောက်သွားတဲ့ခါမှာဝေနာကိုပဲအေးစီးစီးစိတ်ပါလက်ပါလို့လို့ရှိရင်ပြီးတော့နော်အဲ့လိုဆိုမှဝေနာရဲ့သဘောကပိုထင်ရှားလာတယ်ဝေနာအနတ္တဆိုတာပိုသဘောပေါက်လာတယ်ပထမတော့ငာနာနေတာလို့ထင်နေနော်နောက်ပိုင်းကျတော့အဲ့ဒီငာပြောက်သွားပြီးတော့နာတာကနာတာတခြားတိတာကတိတာတခြားဖြစ်ပြက်ခင်တဲ့စိတ်လည်းမရှိတော့အဲ့လိုပြောက်ခင်တဲ့စိတ်မရှိတော့ဘဲနဲ့ကြည့်ရတဲ့ဝေနာရဲ့သဘောနဲ့ပြောက်ခင်တဲ့စိတ်အားကြီးနေတဲ့ကောင်မှကြည့်ရတဲ့ဝေနာရဲ့သဘောကသဘောချင်းမတူဘူးဝေနာပိန်းဆိုတာက physical တက်တယ်ပေါ့ဒါ mental နဲ့တွဲတယ်သူ့ကို resist လုပ်နေတဲ့အချိန်မှာခံစားနေရတဲ့ဝေနာရဲ့သဘော feeling sensation ကတစ်မျိုးဖြစ်တယ် the personal thing ဒီတော့ဟုတ်သူ့ကိုပြောက်ခင်တဲ့စိတ်လုံးဝမရှိတော့ဘဲနဲ့အေးအေးဒီကြည့်တဲ့ကောင်မှစိတ်ကမှဥပေက္ခဖြစ်သွားပြီနော်ခန္ဓာကိုယ်မှာဒုက္ခနော်စိတ်မှာတော့ဥပ္ပဒါဖြစ်တယ်နော်မလူတော့ဘူးနော်ပထမတော့ခန္ဓာကိုယ်မှာဒုက္ခစိတ်မှာဒေါမနတ္တအဲ့ဒေါမနတ္တကိုမြင်လိုက်ခါမှာခန္ဓာကိုယ်မှာတော့ဒုက္ခရှိသေးတယ်စိတ်မှာတော့ဥပ္ပဒါဖြစ်သွားပြီနော်အဲ့ဒီဥပ္ပဒါဖြစ်သွားတဲ့စိတ်နဲ့ဆက်ပြီးတော့အာထုပတာဓမ္မရီလက်ပို့ကောင်းလာမယ်ဝိညာဉ်အနတ္တဆိုတော့လည်းမြင်ရလိမ့်သို့မဟုတ်ရင်အဲ့ဒီဝိညာဉ်အတ္တဖြစ်လာတာအဲ့လိုအနတ္တစိတ်နဲ့တရားကိုဆက်ပြီးတော့အထုလို့ရှိရင်ဒီသမားကြီးလည်းပိုကောင်းတယ်ဉာဏ်လည်းပိုပြတ်ကန့်ရှင်ပုံမြင်တယ်။ဒါကြောင့်ဖြစ်ပေါ်လာတဲ့ဝေနာကိုပြောက်အောင်ကြိုးစားဖို့မလိုဘူး။ဒါကြောင့်အတူကြီးအမှန်တန်ပြင်းပြင်းထန်ထန်လုံးဝမခံနိုင်တော့တဲ့အရှင်ရောက်ပြီဆိုရင်တော့ဖြည်းဖြည်းလေးပြီးတော့ဒီပြင်းတဲ့စိတ်ကိုလည်းပြီးတော့ရှင်းလိုက်ပါ။ဒါတော့ဒီကြားထဲမှာတော့စိတ်ပါလက်ပါလုံးလုံးချင်းချင်းနဲ့တော့စိတ်ကြည့်ပါဒီအဆင့်ကလူတိုင်းကြုံရမယ့်အဆင့်ဟာဒါကကိုယ်တိုင်းကြုံကြုံပြရတဲ့အခက်အခဲတစ်ခုကိုပြောပြလိုက်ပြီဒါဒီပြောက်တဲ့ကြုံရမှာမဟုတ်ဘူးတရားအားထုတ်တဲ့လူတိုင်းစဉ်ဒီအဆင့်ကြုံရမှာဖြစ်တယ်ဒီခါမှာဘယ်လိုသဘောထားမလဲဆိုတာသိရကြည့်တယ်အဲ့ဒီသဘောထားမှန်မှန်နော်တရားထုတ်တဲ့ကောင်ကသဘောထားမမှန်လို့ရှိရင်အခက်အခဲပုံများတယ်သူတမ်းမှုကြမ်းတယ်ဒါကိုယ်သဘောထားကဘယ်လိုထားမလဲ
ဒီရောက်တာကတော့ဒီကဒုက္ခဝိညာဉ်ပေါ်မှာသူ့မှာထားမယ်စိတ်။အင်းအခါကကျတော့ရှုမှတ်တဲ့ကျတော့ရှုမှတ်တော့အရာကတွေ့နေ
တာ။ဒါပဲ။ဆိုတော့အဲ့ဒီအရာကတွေ့နေတာ
လောက်တော့တွေ့နေဘူး။အမှန်တရားတွေ့နေတယ်။ဖြစ်တာပဲ။ဟုတ်တယ်။ဆိုတော့ဒီကခုချာကိုဒီကကျော်လုံးနိုင်မှာဒီကကုနာမေ့တယ်
ဟုတ်တယ်အခုတောင်ခင်းကစိတ်ကိုဘယ်လိုကြည့်ရမလဲဆိုတာကိုမေးတာ။ဒီလိုကြားထလို့စင်ပြီးလို့ဒုက္ခဝေနာလေးကြုံရင်တော့တရားတရားတော့ပေါ်ပါဒီလင်းချမ်းသာနေတဲ့ကောင်မှသဘောကျတယ်။ဒီမှာစီဒီဒီခါလေးဖြစ်တာကိုဒီခါလေးဖတ်တဲ့လေးဖြစ်တော့အင်မတန်ငင်းချမ်းအင်မတန်ပျော်ရွှင်ဆုံးသိရတာရှိတာပဲ။ဒီလိုများတရားဆက်ထိုင်နေရမယ်ဆိုဘလောက်ကြာကြာထိုင်ရတာဖြစ်နော်အဲ့ဒီအကြောင်းတစ်ခုကြောင့်ဒါကိုဖြစ်ပြရတော့မယ်ဆိုရင်အဲ့မမျောတယ်အနောက်ဆက်ဖြစ်လာတယ်ဒီအနောက်ဆက်ကိုလည်းပဲသူကမကြိုက်သူ့ဆိုးတယ်မတယောက်ကလည်းနောက်ဆက်အဲ့ဒီလူလည်းသိတယ်ဒီဘဝချင်းမှာအတန်ဆင်ညာနာတော့ဘာလို့တစ်ခုရှိလို့ရှိနေတယ်အဲ့ဒီဘဝချင်းကနောက်ဆက်ကိုလည်းမကြိုက်လူတူဝေးရတဲ့နေရာတနေရာမှာသွားပြီးတော့ကိုယ်တရားလေးနဲ့ပဲဆင်းတာနေခြင်းနဲ့ဆင်းလို့လည်းဖြစ်တယ်အဲ့လိုဖြစ်တဲ့ကောင်မှာဒီတရားပေါ်မှာလောဘဖြစ်နေတယ်အဲ့လောဘကိုပြန်ကြည့်ရမယ်နော်။ပါဠိလိုဆိုရင်တော့သူကလောဘလို့သုံးမထားဘူး။နိက္ခန္တိလို့သုံးထားတယ်။နိက္ခန္တိဆိုတာကန့်ညှိခြင်းတဘောလေနော်။တရားဥပမာပဲပြန်ပြတော့တွေ့တာလေ၊ဆွလန်းလေကန့်ညှိတယ်။နောက်တစ်ခါတရားထိုင်ပြီးဆိုရင်မလုပ်နဲ့။အရင်တစ်ခါတုန်းကလို့ငြိမ်ငြိမ်ရောက်အောင်ဘယ်လိုလုပ်ရမလဲဒီစဉ်းစားတော့နော်။အဲ့လိုဆိုရင်မရတော့ဘူး။အဲ့လိုဆိုရင်စိတ်ကအခုရှိနေတဲ့ခက်ကြမ်းကြမ်းအာရုံပြုတ်ရဒီဘယ်လိုလဲလားမလို့ဒါကိုမမြန်လှုပ်လိုက်တော့ဟိုအဆင့်ကိုဘယ်တော့ရောက်အဲ့လိုဆိုနေရတော့တမာတိပြတ်တယ်အဲ့လိုဖြစ်နေပါလိမ့်အဲ့ဒီစိတ်ကိုပဲပြန်ကြည့်ရမယ်နော်စိတ်ကအခုတော့တရားထိုင်ပြီဒါပေမဲ့ခိုးရင်ဒီနေ့ကလေသတော်ကိုတမာတိတွေကောင်းပြီးတော့တခါတော့ငင်းချမ်းနေတာမျိုးပီတိတွေဖြစ်နေတာပတ်သက်ပြီးဖြစ်နေတာမျိုးရကြင်လိုက်တာ အဲ့ဒီစိတ်ကဖြစ်နေတယ်ဒီစိတ်ကိုမကြည့်နိုင်လို့ရှိရင်ပြခဏခဏလာပြီးတော့ control လုပ်ချင်တယ်ဟုတ်ဖြစ်အောင်ဖန်တီးချင်လောဘပါနေတော့ဖြစ်အောင်ဖန်တီးချင်တယ်နော်အဲ့ဒီလောဘကိုမမြင်လို့ရှိရင်ဒီဖြစ်အောင်ဖန်တီးနေတယ်ပဲဒီမာရီမရအောင်ဆောနောက်ဆုံးဒီမာရီမရလို့မဖြစ်လာတဲ့ခါမှာဒေါမနတာပြန်ဖြစ်냐ဩဒီနေ့တရားထုတ်ရလားအေးမထုတ်ပါဘူးအထုတ်လည်းမကောင်းပါဘူးဒီနှစ်ခုရှိလောက pick for ရှိတယ်။ကြောက်ဒီကင်းလို့ဒီထက်မှမပြအောင်ဒီထားကုန်တယ်။တော့
ဘာလဲ။ဘယ်လိုဒီဆူမတာလဲ။ဘယ်လိုလဲတန်ကျမကိုပေါ့ပါ။အဲ့တော့ဒီမှာဒါလေးဥပဒေပြန်ပါလေ။အဲ့ဒါဝါဝရောက်။ဒါကြီး။ဒီကနေစက်ကို live ဖြစ်နေတယ်။ကရာကိုလေးဒီနာလို့ခါလို့ခါလို့ပြောတာအဲ့ဒါပြရမယ်ဟုတ်တော့ကဒီအရာလေးမခစ်ဘူးထိုင်မှတ်တဲ့သူကြောင့်ခရာကိုစတယ်သူခြေရင်းတင်တယ်ရှင်းတယ်နာမလောက်ပါတယ်ရောက်တယ်ဒါနဲ့ဘယ်စီပါလဲ
အခြေခံအနေနဲ့ပထမအကျမှာဘယ်လိုအာယုံမျိုးကိုဖြစ်ဖြစ်စပြီးချိန်မလို့ရတယ်။ဘယ်အရင်ကြည့်ရလဲ။ဥပမာအသက်ရှင်နေတဲ့အာနာပါနကိုတတိနဲ့ကပ်ပြီးတော့ရှင်းနေမှဖြစ်လဲရတယ်။တချို့ကအမတန်စိတ်ကျန်းတဲ့လူတွေရှိတယ်။စိတ်ကစိတ်ကျန်းနေတုန်းမှတိမ်မွေးတဲ့အာယုံကိုယူလို့မရအောင်။ခုနပြောလို့ကတော့စိတ်ရဲ့အချိန်နေနဲ့အာယုံရဲ့အချိန်နဲ့ဒီနှစ်ခုကကိုက်နေမှရတယ်။စိတ်ကစိတ်ကျန်းရင်ဆိုရင်ကျန်းတဲ့အာယုံကိုယူရတယ်။တရားလုံးဝအမထုတ်တဲ့သူကစိတ်ကထွက်ကြတယ်။ကျန်တော့ပထမအစမှာတင်းမွေးတဲ့အာယုံကိုရှိအာယုံကပျောက်ပျောက်သွားတယ်။အာယုံပျောက်တော့ဘာလို့ရှိရမှမသိတော့ဘူး။ဘာလို့ရှိရမှမသိတဲ့ခါမှာစိတ်ကအာအမနေဘူး။တခုခုဒီပြောရတာလ
ေ။ကျန်ပါလား
။အဲ့တော့တရားထုတ်တော့မဖြစ်တယ်လို့ပဲဖြစ်သွားတယ
်။
တရားထုတ်တဲ့ဆိုပဲကျန်လေးရင်းစိတ်ကမိုင်းလောက်ပြီးမှစိတ်ကတခြားလောက်သွား
တ
ယ်။ဒါကြောင့်ပဲမနဲ့လွယ်အောင်ဆိုတော့တခြားဆရာတော်ကြီးများကအသက်ရှူတာကိုပြန်ပြီးတော့ဖြစ်နေတယ်။ပြင်မှုဖောက်မှုကိုရှိမှတ်ထားတယ်နော်။ကောင်းပါလေဒါလည်းပဲနော်။ထင်ရှားတာဟု
တ
်။ဒါတခြားကြတော့ဒီရိုးရိုးအသက်ရှင်နေတဲ့အခါမှာဖြစ်ပြောဖြစ်ပြပြောင်းနေနေတဲ့သဘောကပြင်မှုတွေတဲ့အတွက်ကြောင့်ဒါကိုမသိနိုင်လို့ရှိရင်တမန်တော်ကကြားအောင်လုပ်ခင်း။မှန်ပါဗျာ
။အ
ဲတော့စာပေထဲမှာတော့တမန်တော်ကကြားအောင်လုပ်ရမလို့မပါဘူးနော်။
တ
ို့တော့အမတန်တမာရီကျင်းနေတဲ့အမတန်စိတ်တန်းတန်းနေတဲ့သူကသမားအဖြစ်ရှိနေတဲ့အသက်ရှင်မှုကတော့မှတာရှည်သူအဲ့ဒီမှာမထားနိုင်ခဏတော့ရတယ်တကယ်အသက်ရှင်လေးတိမ်မွေးသွားတယ်ဒီအရာမရှိတော့အဲ့လိုမသိရတဲ့လူတွေဖြစ်တဲ့နည်းနဲ့သိနိုင်အောင်ဆိုပြီးအသက်ရှင်တော်ပြင်းပြင်းရှူတယ်တချို့ကတော့ဒီလိုပြင်းပြင်းရှူတဲ့မျိုးကိုမတွေ့တော့ဘူးလို့ပြောကြတယ်လူလက်ရှိတယ်တို့တော့သဘောထားမှန်မှန်နဲ့လုပ်မယ်ဆိုရင်မတွေ့တော့ဘူးလို့ပြောလို့မရဘူးဆိုတော့အစနော် beginner စီအတွက်အစမှာအသက်ကိုအားရပါရရှိတာကောင်းတယ်။ဘာလို့လဲဆိုတော့ဒီဖုံးဖုံးကိုယ်တိုင်လည်းပဲစတော့ကအဲ့ဒီလေးနဲ့စကြတာပဲ။ကိုယ်ကိုယ်တိုင်လုပ်ခဲ့တာပါ။အကျိုးရှိတယ်ဆိုတော့ကိုယ်ကိုယ်တိုင်သိတယ်။အဲ့တော့အသက်ကိုဒီလိုထိုင်တာတော့ကြက်တာလိုထိုင်လို့ရတယ်။အသက်သာဆုံးအနေထားနဲ့ထိုင်တာအကောင်းဆုံးပဲ
။
ခန္ဓာကိုယ်ဒီအလေးချိန်ဖြည့်လည်းမရောက်နောက်လည်းမရောက်အသက်သက်ကိုလည်းစောင်းမနေဘူး။သိရကြည့်တယ်။အဲ့တစ်ဖက်သက်ကိုစောင်းနေလို့ရှိရင်မနေ့ကကြာတဲ့ခါမှာအမှန်တန်ပြန်လာတယ်ဆောင်တဲ့ဘက်ကခါတာဝေဒနာကြာလေဆိုးလေဖြစ်လာတယ်။ဒါကြောင့်ခန္ဓာကိုယ်တက်နေတော့ balance ဖြစ်အောင်ထိုင်မှုလို့။ဆောင်လို့ဘာလို့တစ်ခုခုထောက်ပြီးတော့ဒီမအောင်မှခုထားပြီးထားနေရှင်ပို့ပြီးတော့ခန္ဓာကိုယ် balance ကိုရပါတယ်။ဒါမှမဟုတ်ခါကကုန်းတော့တက်တိုင်းတက်တာလေလက်ကိုလည်းပဲကြက်ကြလို့ထား။ဒီလိုထားခြင်းလည်းရတယ်။ဒီလိုထားခြင်းလည်းရတယ်။ကိုယ့်ကိုထားကြည့်ဒီလိုထားရတာကပို့ပြီးတော့အဆင်ပြေတယ်လေ။ကိုယ်ပေါ်မှာမူတည်တယ်နော
်
ကိုတယောက်ကဒီလိုအရှင်ကြည်နေကိုကတော့နောက်တစ်မျိုးအရှင်ကြည်နေပြီပါပဲအဲ့လိုထားပြီးတော့အားရပါရအတက်ရှိဘူးလားဒါတော့ဆိုတော့ပါပြီနော်ပြီးတာတော့အောင်အတက်ကိုအားရပါရရှိလိမ့်ပါမရှိမစားနေရှောင်းတော့မရှိပါနဲ့မလိုပါဘူးအဲ့လောက်ပါတော့နော်ဒါလည်းပဲအစတည့်ရနေ့လောက်ပဲလုပ်သိကြတာနော်ဘယ်လိုကြီးအများအားလုပ်ရမလဲမဖြစ်လို့ဘူးအစပိုင်းတည့်ရနေ့လောက်အရှင်လေးရတော့အဲ့ဒါကိုအားပါရရှိပါ လောက်ဆိုရတယ်လောက်ဆိုပင်လည်းမပင်ပါဘူးမောလည်းမမောဘူးဆိုအသက်ရှူပြီးတော့ပြန်ထုတ်လိုက်ပြီးတဲ့နောက်မှာတစ်ဆက်ကလောက်ကလေးနားနေလိုက်ပါသိကြရဲ့မှုပါအဲ့ဒီအချိန်မှာတော့စိတ်တခြားရောက်မသွားအောင်စိတ်ကိုတင်းငါမှာကတ်ထားဖို့ပဲဒီအသက်ရှူရနေရာလေးမှာပဲပြန်ကတ်ထားလို့ရတယ်နော်အဲ့နေရာမှာတစ်ဆက်စီဒီနှခါးနှစ်ခုထိနေရာလေးကိုရအောင်ပြုထားတယ်အဲ့လိုလောက်တော့လို့ရှိရင်ဒီထင်ရှားတဲ့အာယုံမှာစိတ်ကိုကာပြီးတော့ထားလာကြာသွားတဲ့အတွက်ကြောင့်အတွေးတွေကခဏတော့ရပ်သွားတယ်ခဏတော့အတွေးတွေငြင်းသွားတယ်အဲ့လိုလုပ်လို့5မိနစ်လောက်ရတဲ့အခါမှာ normal လေးဝတိုင်းပြန်တက်ရှိပြီစိတ်ကအဲ့မှာငြင်းနေတာကိုတွေ့ရတယ်ဆက်ချင်းတခြားကိုထွက်မပြေးဘူးအဲ့မှာငြင်းနေတယ်အဲ့တော့ငြင်းနေလို့ရှိရင်တဖြည်းဖြည်းမှမှမပြန်တော့တက်ရှိပါအဲ့လိုထိုင်လို့ထိုင်ရစားသူဆိုရင်ဆံငါးမလောက်ကြိုင်ကိုပဲရောင်းလာကြရလို့ဖြစ်လာတယ်။တနည်းအားဖြင့်ပူလာလို့ဘာလို့လဲဖြစ်လာတယ်။ထိတ်တာအဲ့ဒီကိုမတွားပဲမနေနိုင်ဘူးနော်။တချို့ကတော့စိတ်အဲ့ဒီကိုမတွားအောင်အသက်ကိုပဲပြင်းပြင်းပြန်ရှူတိုင်းလာ။ဘယ်မှမတွားနဲ့ဒီတနည်းအားဖြင့်မှာပဲမရမကပြင်းပြင်းရှူ။အဲ့လိုပြင်းပြင်းရှူရင်လည်းစိတ်ကတော့အသက်ရှူတာမှနေမှာပါပဲ။နော်။သူကပိုထိတ်ရှားနေတာဟုတ်။ကောကိုအနေနဲ့ဘယ်ဟာကိုကြက်တယ်လဲဆိုတာကိုကကိုစမ်းကြည့်ပါဒီဖုန်းကြီးနေနေကတော့ဘယ်နည်းပူကောင်းတယ်လို့ဘယ်တော့မှပြောလို့မရှိဘယ်လိုပြောလဲဆိုတော့ကို့အတွက်အရှင်ပြတဲ့နေရာကို့အတွက်အကောင်းဆုံးပဲလို့ပြောကြည့်ခုနကပါပြောတယ်ကျွန်တော်က
အဲ့ဒါဒီလိုဝင်ပေါ့အဲ့ဒီတမားကြီးအာသူတော်မင်းကြီးနာမည်ကြီးတန်းခင်မင်းတို့ခောက်တယ်
ဟုတ်ပါရဲ့အ
ဲဒီဒုက္ခဝဆောင်တော်ရုပ်ဖြစ်ဖြစ်ဟုတ်ပါရဲ့အဲဒီအရရောန
ားတော့အပြင်ဖြစ်အောင်တော်တော်များတော့ဒီဒုက္ခဝေနာကိုကြောခြင်းလည်းပဲသူ့ကိုမဖြစ်အောင်ဆောင်သွားလို့တော့မရဘူးနော်အဲ့လိုတခုတော့နားလည်မှဖြစ်တယ်အဲဒီလိုမှတ်သားခြင်းနဲ့အင်္ဂလိပ်လိုပြောလိုက်ပါမယ် You cannot go around you have to go through ဒါတော့ပတ်ဖို့လိုတယ်နော်အကြောင်းကွန်းပြီးတော့ပြောလို့မရဘူးဖြတ်သွားရလို့အဲဒီဝေဒနာကိုကြောခြင်းနဲ့ဆိုရင်သူ့အချင်းပူပေးပြီးတော့ကြံရအားထုတ်မှရတယ်တချို့ကြံအားထုတ်တဲ့လူတွေပြောကြတာကြားဥမှာပါနော်ကိုယ်ကိုယ်တိုင်လည်းပဲရက်ရှိရှိအားထုတ်လို့ရှိရင်ဒါကိုကိုယ်ရင်ကျုံမှုမှာပဲ။တရားထုတ်တာကဇာတ်မှာ။တစ်ခါလေးနဲ့ဒီဝင်လာခါကားကပုံပြပြင်းထန်တာ။ပူဆိုးလာတယ်ပေါ့။ဆိုတော့တစ်ခါကြတော့လည်းဝင်လာမခါအောင်ဆိုတော့ခဏခဏပြင်းတယ်။ခဏခဏပြင်းလို့လည်းမကောင်းဘူး။တို့တော့နိုင်ရောလောက်ကြားလာလို့တော့ကိုဝင်လာခါကားတာမတက်တာတော့ဘူးရှင်။နည်းနည်းလေးပြင်းလိုက်တော့တရားကိုဆက်ပြီးအားထုတ်ပေါ့။ဆိုတော့ဆက်ပြီးအားထုတ်လို့အမေရိကန်ပမာဒီကောင်းလာတဲ့အခါမှာကျွန်တော်ကပြောလို့ကဒီပမာဒီရဲ့အရှင်ကဖြစ်ပေါ်နေတဲ့ဝေဒနာကိုဒေါမနတာမဖြစ်တော့ဘူးအဲ့ဒီအရှင်ကိုရောက်အောင်လို့ကျိုးကိုတွေးစားမှရတယ်နော်ဝေဒနာတော့မပြောက်သေးဘူးနော်ဒါပေမဲ့ဝေဒနာဖြစ်တာကိုမခံကျင်လိုက်တာဆိုတော့စိတ်ကမဖြစ်တော့ဘူးပထမအရှင်အဲ့ဒါကိုလုပ်ရမှာနော်ဆိုတော့ရုပ်ပိုင်းကိုမကျော်လွှားခင်မှာဒီဟာရင်ကျော်လွှားမယ်စိတ်ပိုင်းကိုရင်ကြွားနော်အဲ့တော့ရုပ်မှာဒုက္ခဝေဒနာဖြစ်နေတုန်းမှာစိတ်ကခါခဲလိုက်တာဆိုတော့ဒေါမနတဝေဒနာကြီးဖြစ်တယ်ပထမအဆုံးအဲ့ဒီဒေါမနတသဘောကိုကြည့်ပြီးတော့ဒီဒေါဘောကိုဒီဒေါမနတကိုပဲဖြည့်ရှင်နေပြင်းသွားလိုက်ပြီးရင်သွားရမယ်ဒုက္ခဝေဒနာတော့ဖြစ်နေဒီအဆင့်ကိုကြော်လို့မရဘူးနော်ဒီဒေါမနတအဆင့်ကိုမကြော်ဘဲနဲ့ဟိုဒုက္ခဝေဒနာအဆင့်ကိုကြော်လို့မလွယ်ပါဘူးအဲ့ဒေါမနတမရှိရချင်းမှာဒီဒုက္ခကိုဆက်တော့ရှိမှာတင်းပါဒီလိုရှိရင်တမရီအားကောင်းလာတဲ့အခါမှာတစ်ခါတည်းမှာဒုက္ခကတဖြည်းဖြည်းရောရောရောရောပေါ်သွားတတ်တယ်လင်းငါးရက်လောက်ရှိရင်တော့တက်တာပါလေဒါတော့တိုံတိုံမတူဘူးပေါ့တော်တော်ကိုတမရီကြောင်းလာတဲ့ချိန်ကျရင်တော့တစ်ခါလေဝေဒနာလုံးလုံးပျောက်သွားတယ်ရှိတယ်အဲ့လိုဝေဒနာပျောက်သွားတဲ့အကြောင်းနေတဲ့မှာအကြောင်းအများကြီးရှိနေတာနော်တတိတမရီကြောင့်ပဲဝိညာဉ်တော့လည်းရှိတယ်လို့ပရိသမာရိကြောင့်ဒီခန္ဓာကိုယ်မှာဓာတ်တမျိုးထွက်လာတယ်ဒါတော့ဗမာပြည်မှာတော့ပြောလို့သိနေရှိနောက်နိုင်ငံမှာတော့လူတွေကအမြင့်မြင့်ဆန်းတက်တဲ့အကြီးအကျယ်ရှိတာ哦တရားထုလို့သမာဓိကောင်းလာတဲ့လူရဲ့ ဒီဓမ္မကြီးကောင်းနေတော့မှာနော်ဥနောက်ကနေပြန်ထွက်လာတဲ့သွေးကိုသူတို့ယူပြီးတော့ခွဲကြည့်တဲ့အခါမှာအဲ့ဒီသွေးထဲမှာ endorphin ဆိုတဲ့ဓာတ်တော်တော်များနေတာတွေ့ရတယ်။ဆာမန်လူတွေမှာလည်းပဲ endorphin ဆိုတဲ့ဓာတ်ကရှိတယ်။အဲ့ဒီ endorphin ဓာတ်မထွက်လို့ရှိရင်ဒီခန္ဓာကိုယ်ကအချိန်ကြီးမခံမရနိုင်အောင်ကက်ခဲနေကြနေတော့မှာပဲ။ဒါ endorphin ဆိုတာ endogenous morphine လို့ပြောတာ။ endogenous ဆိုတာခန္ဓာကိုယ်ကိုယ်တိုင်းမှာဖြစ်တာ။ morphine ဆိုတာအဲ့ဒီဓာတ်တမျိုးရဲ့နာမည်ပဲ။ကြောက်ပါပါခုတော့ပြင်ပကလူရလုတ်ခတဲ့မော်ဖင်းတော့မတူဘူးလူရလုတ်ခတဲ့မော်ဖင်းကထိုင်းမိုင်းနေနေကြီးတယ်ခန္ဓာကိုယ်တွေကသူ့လိုလိုဖြစ်လာတာကသူကထိုင်းနိုင်မှုမဖြစ်ဘူးနာကျင်မှုတွေပြောက်ပြီးတော့စီလင်းပြီးတော့အေဂျင်တွေတဘောရှိတယ်သူကခန္ဓာကိုယ်ရောစိတ်ကိုယ်ကနှစ်ခုလုံးကိုနည်းနည်းငိမ့်ချမ်းတယ်ဒီကကထွက်လာတာနော်ဒါတွေကအခုအနောက်နိုင်ငံမှာတရားထုတ်တဲ့လူတွေနဲ့ပတ်သက်ပြီး research တွေအများကြီးလုပ်လို့တွေ့ရှိလာတဲ့အချက်တွေပါဒီ research တွေလည်းအမေရိကန်မှာတော့အမြဲတမ်းလုပ်လို့တုံ့ပြန်ကြတာ။ဒါရဲ့တန်ဖိုးဝင်သူတို့သိလာပြီ။ဒီလိုဖြစ်အောင်လုပ်လို့ရရင်လူရဲ့ခန္ဓာကိုယ်မှာအကျိုးအမြတ်ရှိတယ်၊စိတ်နဲ့ပတ်သက်လို့လည်းအကျိုးအမြတ်ရှိတယ်ဆိုလို့သိတယ်။ခန္ဓာကိုယ်ကစိတ်ကောင်ကခုလုံးငင်းချမ်းကြီးလို့ဒီလိုတို့ကြောင့်ခန္ဓာကိုယ်မှာ stress ရတယ် immunity ကောင်းတာလေ။စိတ်နဲ့ပတ်သက်လို့လည်းဒီ endorphin ထွက်တဲ့ချိန်မှာလုံးဝ depression လို့ရှိတော့ဘူး။အခုလူတွေ depression ဖြစ်နေကြတာနော်။တရားထိုင်လိုက် endorphin ထွက်လိုက် depression ပြောက်သွားတာ။အလွယ်ဆုံးမှာစိတ်ဝယ်စားကြမလို့အဲ့ဒီ endorphin level မြင့်လာတဲ့ခါမှာကတင်းလာကြရပါတယ်။အဲ့ဒီ endorphin level မြင့်လာဖို့ဆိုရင်လည်းတမာတိတော်လေးကောင်းတဲ့အဖြစ်အောင်အားထုတ်ရမှာ။ဆိုတော့ဝေဒနာပြင်းထန်လို့ဒီလိုကတမာတိမရဘူးလို့ဒီလိုပြောပြောရထားလို့မဖြစ်ဘူးနော်။ဒီဝေဒနာပြင်းနေတာကိုပဲတိတိတိတိဆိုဆက်သွားရမှာလေ။ You have to go through ။ဆိုတော့ဒီလိုနဲ့အလေးအကျင့်ကြောင့်ပဲနိုင်ရက်ကနေတဏှာရောက်ချုံခံလို့ရလားပထမတော့15မိနစ်လောက်ဆိုဝေဒနာမခံနိုင်တော့ဘူးသူကတော့ထိုင်နေလို့ဆိုရင်တော့ပြင်ကြည့်ပြီတော့မတက်နိုင်ရင်ပြင်လိုက်ပါဦးပြင်ကဆက်ထိုင်ပါတဏှာရောက်ချုံရောက်သွားရအောင်နောက်တစ်ခါကြီးကြာတဲ့ခါမှာ45မိနစ်လောက်ကြာမှပဲနည်းနည်းဝေဒနာပေါ်လာတယ်ခံနိုင်ရတော့ရှိတာ